Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ American VOA အတန်ကနေ2022ခုနှစ်ဇန်နဝါရီလ28ရက်တောက်ကြညာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190ကနေနားဆင်နိုင်ပါတယ်။နောက် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းနားဆင်နိုင်ပါတယ်ခင်ဗျာ။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်းပါဒီညအထူးခြားဆုံးသတင်းတွေထဲမှာတော့မြန်မာဒီမိုကရေစီအရေးထောက်ခံကြောင်း American ဆိုရက NUG ကိုပြောလိုက်ပါတယ်စစ်ကောင်စီအကြမ်းဖက်မှုရဲ့အောင်ဖိအားတွေတိုးပေးဖို့လူခွင့်ရေးမဟာမင်းကြီးကတောင်းဆိုလိုက်ပါတယ်စစ်အာဏာသိမ်းတစ်နှစ်ပြည့်နေ့ရန်ကုန်တဝိုက်တင်းမာလာနေတာမို့ American တန်ရုံးကလုံခြုံရေးသတိပေးလိုက်ပါတယ်ဒီသတင်းတွေနဲ့အတူအခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်မိုးရွာမြို့လုံခြုံရေးတင်းချက်ပြီးတချို့ရွာလုံးချို့တင်းရှောင်နေရတာမှာ
မျိုးဝအနေထားဒီနေ့အစစ်သေးကြရတဲ့ဟာကမနေ့ကကျွန်တော်တို့ဒီမုံဝမျိုးရဲ့ကြောက်ကြအဖွဲ့တွေကကျွန်တော်တို့တိုက်ခိုက်ခဲ့တာတွေသူတို့စာထုတ်ထားတာရှိတယ်ဗျအဲ့ဒီအတွက်ကြောင့်အစစ်သေးကြတယ
်ဒီသတင်းနဲ့အတူစစ်အာဏာရှင်တက်ချဲ့ရေးတပိတ်အင်အားစုတွေစိန်ခေါ်မှုတွေကြာဆက်လုရှားနေကြတယ်လို့ဆိုတာကိုပြောပြပါမယ်နောက်ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ကုကံတပ်တွေတိုက်ပွဲဖြစ်ခဲ့ပါတယ်အခုလိုသတင်းစွာတွေပြီးမှတော့တောက်ကြညာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြို့သမီးကဏ္ဍသုဒ္ဓဆွန်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတ်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရနေတို့ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံလူထုနဲ့ဒိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပေါ်အလင်းအញ្ញံပြန်လည်တည်ဆောက်ရေးတို့အပေါ်အမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနအတမင်ခံပို့ကိုဒက်ရက်ရှိုးလက်ကကြာသပတေးမှာထပ်လောင်းအတည်ပြုပြောဆိုခဲ့ပါတယ်ဂျာကာလာအမျိုးသားညွန်ရေးဆိုရ NUG ရဲ့ယာယီသမ္မတဒူဝါလာရှိလာဝန်ကြီးချုပ်မန်ဝင်းခိုင်တန်းနိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်တို့နဲ့ကြာသပတေးကအွန်လိုင်းမှာတွေ့ဆုံဆွေးနွေးချိန်တွင်မစ္စတာဒက်ရက်ချိုလက်ကအဲဒီလိုထပ်ပြီးအတည်ပြုပြောခဲ့တာပါ။တွင်ခဲ့တဲ့တစ်နှစ်နီးပါးကဆီယနာဒိမှုကြောင့်ဖြစ်လာတဲ့အကျက်တဲကိုတုံ့ပြန်လှုပ်ဆောင်နေတာမှာ NUG ရဲ့ခေါင်းဆောင်မှုကိုအမေရိကန်နိုင်ငံသားရဲ့အကြံပေးပုဂ္ဂိုလ်ကအလေးနဲ့အတိမတ်ပြုတဲ့အကြောင်းပြောခဲ့တယ်လို့အမေရိကန်နိုင်ငံသားဌာနရဲ့မနေ့ကရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ကောင်စီရဲ့စိုးရွားတဲ့အကြမ်းဖက်နှိမ်နင်းမှုတွေကြောင့်ဒုက္ခရောက်ရသူတွေပေါ်အလေးနဲ့စာနာတဲ့အကြောင်းအကြံပေးပုဂ္ဂိုလ်ကပြောခဲ့တယ်လို့ကျူးလွန်သူတွေကိုလူရက်ကိုတာဝန်ခံရေးဆက်ပြီးတွန်းအားပေးသွားမယ်လို့ကတိပြုပြောခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံအတွက်အားလုံးပါဝင်မှုရှိတဲ့ဒီမိုကရေစီနည်းကြအနာဂတ်တစ်ခုအောင်မြင်ရရှိစေရေးလက်ရှိအကျပ်အတည်းကိုငြိမ်းချမ်းတဲ့နည်းလမ်းတစ်ခုနဲ့ဖြေရှင်းဖို့အားပေးရေးဆိုင်ရာကြိုးပမ်းမှုတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီကပြည်သူတွေပေါ်အကြမ်းဖက်နေတာတွေရပ်တန့်အောင်ဖိအားတိုးမြှင့်ပေးဖို့နဲ့မြန်မာပြည်သူတွေရဲ့အတန်းတွေကိုလိလိမရှိဖို့လူခွေရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘတ်ချလက်ကနိုင်ငံတကာအစိုးရတွေနဲ့စီးပွားရေးလုပ်ငန်းတွေကိုဒီကနေ့တိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ကလည်းပြည်သူတွေပေါ်ကြမ်းဖက်နေတာတွေရပ်ပြီးအရသာအုပ်ချုပ်ရေးပြန်လွှဲပေးဖို့သူကထပ်ပြီးတိုက်တွန်းပါတယ်။စစ်တပ်အာဏာသိမ်းခဲ့တာတနည်းရှိလာချိန်မှာမြန်မာပြည်သူတွေဟာလွတ်လပ်ခွင့်တွေနဲ့အသက်တွေအများကြီးပေးဆက်ခဲ့ရပြီးဖြစ်ပြီးဒီမိုကရေစီအတွက်ဆက်လက်တိုက်ပွဲဝင်နေကြရတော့မယ်လို့ပြောပါတယ်။ဒီလိုမျိုးလူခွင့်ရေးအတွက်ရွေးချယ်ညွန်တိုက်ပွဲဝင်နေသူတွေနဲ့ဒီသတင်းပတ်ထဲမှာပဲသူတွေ့ဆုံစကားပြောခဲ့တယ်လို့လည်းပြောပါရယ်စစ်တပ်အာဏာသိမ်းခဲ့တဲ့2021ဖေဖော်လတရနေ့ကစလို့လူပေါင်း1500ထက်မနည်းတည်ဆုံခဲ့ရပြီးမတရားဖမ်းဆီးထိန်းသိမ်းခံထားရသူ11000ကျော်ရှိတာမှာ8000ကျော်ကဆက်ပြီးထိန်းသိမ်းခံထားရဆဲဖြစ်တယ်လို့ပြောပါရယ်စစ်ကောင်စီတပ်ဖွဲ့တွေရဲ့ဒီလိုလူခွင့်ရေးချိုးဖောက်မှုတွေကိုကုလသမဂ္ဂလူခွင့်ရေးရုံးကနေ့စဉ်မှတ်တမ်းတင်ထားတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံတွင်လူခွင့်ရေးအခြေအနေတွေပိုဆိုးရွားလာနေပေမဲ့ဒါတွေရပ်တန့်အောင်မြန်မာပြည်သူတွေအတွက်လူသားစာနာမှုအကူအညီတွေဖြန့်ဝေပေးနိုင်အောင်ကုလသမဂ္ဂလူမျိုးရေးကောင်စီနဲ့ရှေ့တော်ရှာနိုင်ငံများအဖွဲ့အာဆီယံတို့ကထိတိယောက်နဲ့အလေးထားကင်ကြော်တာမတွေ့ရဘူးလို့ဗာမင်းကြီးဘက်ချလက်ကဥပမာပါတယ်မြန်မာနိုင်ငံမှာဆီယနာဒေမှုတနည်းပြအချိန်ကာလရန်ကုန်နဲ့အနီးဝန်းကျင်မှာဒီအပိုင်းတင်းမာမှုတွေပိုပြီးကြီးထွားလာနိုင်တဲ့အတွက်လူမျိုးရေးရသတိထားကြဖို့မြန်မာနိုင်ငံရောက်အမေရိကန်နိုင်ငံသားတွေကိုအမေရိကန်တန်ယုံကဒီကနေ့ရက်စွဲနဲ့တတိပိတ်ချက်ထုတ်ပြန်ပါတယ်။ဒီရက်ပိုင်းလူအများစုဝေးသွားလာတဲ့နေရာတွေကိုရှောင်ဖို့နဲ့အပြစ်မှားသွားလာတဲ့လူရှောင်မှုတွေတန်းနေတဲ့များလျှော့ဖို့အကြံပေးထားတာဖြစ်ပါတယ်။ကိုယ်လုံလုံရေးကိုကိုယ့်ဘာသာသုံးသပ်စီမြင်ပြီးတူတူသိသိနေထိုင်ကြဖို့တတိပိတ်ထားတယ်လို့တယ်လီဖုန်းဆက်သွယ်ရေးတွေပြတ်တောက်သွားနေတာကိုလည်းကြိုတင်စစ်ဆင်ထားကြဖို့တတိပေးပါတယ်။ Electronic ပစ္စည်းတွေကိုကြိုးပြီးအာသွင်းထားတာမျိုးလူဝရင်ရေနဲ့အစားအသောက်တွေကြိုတင်စုဆောင်းထားတာမျိုးနဲ့ရဲအတံကြောင်ခိုးလုံနေထိုင်နိုင်တဲ့နေရာမျိုးတွေအတွက်ပြင်ဆင်ဖို့ကိုပါအကြံပေးထားတာဖြစ်ပါတယ်။ ဆက်သွယ်ရေးပြတော်မှုတွေဖြစ်လာရင်တန်ယုံဘက်ကအချိန်နဲ့တပြေးညီတရင်တွေထုတ်ပြန်ကြေညာပေးနေတာမျိုးရှိကြင်မှရှိမယ်ဆိုတာကိုလည်းသတိပေးချက်မှာပေါ်ပါမယ်။မြန်မာနိုင်ငံတွင်နိုင်ငံရေးပြည်ညီမှုနဲ့အကြမ်းဖက်မှုတွေရှိခဲ့တာကြောင့်အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံသွားရင်တည်ထားဖို့ဖြစ်နိုင်ရင်မသွားဖို့ခီးသွားလာမှုဆိုင်ရာအဆင့်၄အထူးသတိပေးချက်အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်ထားတာပါ။မြန်မာနိုင်ငံမှာ2022ခုနှစ်တွင်အလုပ်ကိုင်ပေါင်း 1.6 သန်းလောက်ဆုံးရှုံးသွားခဲ့တယ်လို့ပြည်ပဆိုင်ရာလူထုမားအဖွဲ့ ILO ကပြောပါတယ်။ကိုဗစ်ကာယရောဂါကြောင့်ရောစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ပါဆက်ယုံတွေခီးသွွားလုပ်ငန်းနဲ့စောက်လုပ်ရေးလုပ်ငန်းတွေမှာအလုပ်ကိုင်လျော့နေသွားတာနဲ့အမျှဒုက္ခအရောက်ဆုံးသူတွေဟာလူသမီးတွေဖြစ်တယ်လို့ ILO ရဲ့ဒီနေ့ထုတ်အစီအစဉ်စာထဲမှာဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်ဒုက္ခရောက်ခဲ့ကြတဲ့အထက်မှာနိုင်ငံရေးပြည်ညီမှုအကြမ်းဖက်မှုဘေးရန်မကင်းမှုနဲ့အိုးရင်ဆွံ့ရမှုတွေထပ်တိုးလာတဲ့အတွက်အသင်တန်းအမျိုးမျိုးနဲ့လူသားဘေးဒုက္ခအကျပ်တဲကိုမြန်မာနိုင်ငံရင်ဆိုင်နေရတယ်လို့ ILO ကပြောပါတယ်။မြန်မာစီးပွားရေးဟာ2022ခုနှစ်က18ရာခိုင်နှုန်းရောကျသွားတယ်လို့ခန့်မှန်းထားပါတယ်။အလုပ်သမားများပြားဟာလာစားနေလုပ်ငန်းတွေဒါမှမဟုတ်စိုက်ပျိုးရေးလုပ်ငန်းတွေပဲပြောင်းသွားကြတယ်လို့ ILO ကပြောပါတယ်။အလုပ်သမားသမဂ္ဂတွေကိုစစ်ကောင်စီကနှိမ်နင်းဖြိုခွဲတာကြောင့်စက်ရုံတွေရဲ့အခြေအနေယိုယွင်းကျဆင်းလာတယ်လို့အလုပ်သမားရေးအဖွဲ့အစည်းတွေကပြောပါတယ်။
အန်တန်များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းထိုမီတာ19 kHz 5953ညပိုင်းထိုမီတာ25 kHz 7183ညပိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေတောက်ချာနေညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်ယူကရိန်းနိုင်ငံကိုရုရှားကနောက်လာထဲမှာကျူးကျော်တိုက်ခိုက်လာနိုင်တယ်ဆိုတာထင်ရှားတဲ့ဖြစ်နိုင်ခြေရှိနေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကိုသတိပေးခဲ့တဲ့အကြောင်းသမ္မတအီမီရောထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဖေဖော်ဝါရီလမှာယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်နိုင်တယ်ဆိုတာထင်ရှားတဲ့ဖြစ်နိုင်ခြေတစ်ခုရှိနေတဲ့အကြောင်းသမ္မတဘိုင်ဒန်ကပြောခဲ့တယ်လို့အမေရိကန်လူမျိုးရေးကောင်စီပြောခွင့်ရအမ်လီဟွန်ကပြောပါတယ်။ဒါနဲ့ပတ်သက်လို့သမ္မတကလူသိရှင်ကပြောထားပြီးဒါကိုသတိပေးလာတာလာတော့ကြာပါပြီလို့အမ်လီဟွန်ကပြောပါတယ်။အရှေ့ဥရောပမှာပြင်းမှမှုရောကျသွားမယ်ဆိုတာအကောင်းမြင်မှုအကြောင်းအချက်မရှိသလောက်ပါပဲလို့ရုရှားဆိုရကကြာသာရင်းနေကပြောပါတယ်။မြောက်အတ္တလန္တိတ်စစ်စာချုပ်နေတိုးမဟာမိတ်အဖွဲ့ဝင်အဖြစ်ယူကရိန်းကိုလက်မခံမှုရုရှားနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့တိုင်းပြည်တွေမှာတပ်ဖွဲ့ဝင်တွေနဲ့လက်နက်တွေချထားတာကိုအနောက်နိုင်ငံတွေကပြန်ရုပ်သိမ်းဖို့ရုရှားကတောင်းဆိုတာကိုအမေရိကန်ကပယ်ချလိုက်ပြီးတဲ့နောက်ရုရှားဘက်ကအဲ့လိုပြောတာပါ။ရုရှားရဲ့တောင်းဆိုချက်တွေပေါ်အမေရိကန်ရဲ့ပြန်ကြားချက်ထဲမှာအပြည့်သဘောဆောင်တာဘာမှမပါဘူးလို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဘရော့ကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီတဲကတချို့ချက်တွေကကိစ္စရပ်လေးတွေနဲ့ပတ်သက်လို့လေးနက်တဲ့ဆွေးနွေးပွဲတွေအစပြုရေးစီဥတည်နိုင်တယ်လို့ဆိုပါတယ်။ရုရှားရဲ့အဓိကတောင်းဆိုချက်တွေကိုထက်စဉ်းစားဖို့ကိုမရှိဘူးဆိုပြီးတော့အမေရိကန်နဲ့မဟာမိတ်တွေကပယ်ချထားပါတယ်ခင်ဗျာ။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူဒီကနေ့16,000ကျော်ထပ်မံတွေ့ရှိပြီးကူးစက်မှုတွေ၄ရက်မြောက်စံချိန်တင်တိုးလာနေပါတယ်။ဒီချိန်မှာပြည်သူတွေအတွက်ကျန်းမာရေးဆောင်ရှားမှုစနစ်တည်တည်ငြိမ်ငြိမ်ဖြစ်အောင်အစိုးရကစီစဉ်ပေးထားပါတယ်လို့ကျန်းမာရေးဝန်ကြီးကွန်ဒေါ့ချိုကပြောပါတယ်။လူမှုတွေအနေနဲ့လည်းကူးစက်မှုတွေပုံမပြတ်တဲ့အောင်ကာကွယ်တဲ့အနေနဲ့ဖေဖော်ဝါရီ၁ရက်နေ့မှာစတင်မဲ့နှစ်စကူကာလအတွင်းမိသားစုတွေထံလည်းပတ်သွားရောက်တာတွေကိုတက်နိုင်သော short ချဖို့ကိုလည်းကျန်းမာရေးဝန်ကြီးကတိုက်တွန်းထားပါတယ်။အိန္ဒိယနိုင်ငံမှာတော့ COVID-19 ကူးစက်မှုနှုန်းသိသိသာသာကျဆင်းလာတဲ့အတွက်မြို့တော် New Delhi မှာစနေတနင်္ဂနွေသတင်းပတ်ကုန်ရက်တွေမလိုအပ်ပဲအပြင်မထွက်ဖို့ညွှန်ကြားချက်ထုတ်ထားတာကိုပြန်လည်ဖယ်ရှားပေးလိုက်သလိုစားတောက်ဆိုင်တွေနဲ့ဈေးတွေကိုလည်းဒီကနေ့တောက်ကြနေတာစပြီးတော့ပြန်လည်ဖွင့်လှစ်ခွင့်ပေးလိုက်ပါတယ်။ဒါပေမဲ့ညမထွက်ရအမိန့်ကိုတော့မြို့တော်မှာဆက်လက်ထားရှိပြီးစားသင်ကျောင်းတွေကိုလည်းဆက်ပိတ်ထားမယ်လို့ Delhi မြို့တော်ဒုတိယအုပ်ချုပ်ရေးမှူးကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ COVID-19 ကာကွယ်ဆေးထိုးပြီးတဲ့ခီးသွားတွေကိုဖေဖော်ဝါရီ10ရက်နေ့ကစပြီးတော့ပြည်ဝင်ခွင့်ပြန်လည်ခွင့်ပြုတဲ့အကြောင်းအစိုးရကဒီကနေ့ပြောပါတယ်။ကပေးကြောင့်ထိခိုက်ခဲ့ရတဲ့ခီးသွားလုပ်ငန်းပြန်လည်နယ်လန်းထူဖို့ကြိုးစားတဲ့အနေနဲ့အခုလိုပြန်ခွင့်ပြုတာဖြစ်ပါတယ်ခင်ဗျာ။နောက်ကိုရီးယားနိုင်ငံကဒီသတင်းပတ်အတွင်းသူ့ရဲ့နောက်ဆုံးဒုံးကျည်စမ်းသပ်မှုနှစ်ခုလုံးအောင်မြင်တဲ့အကြောင်းဒီကနေ့တောက်ကြနေမှာအတည်ပြုပြောဆိုပါတယ်။နျူကလ িয়ার လက်နက်ထုတ်လုပ်ဖို့အားဖြည့်ဆောင်ရွက်သွားမယ့်အကြောင်းနဲ့အင်အားပိုပြင်းတဲ့ဆက်လက်နက်တွေဖြန့်ချရေးအရှိန်မြင့်ဆောင်ရွက်သွားမယ့်အကြောင်းလည်းအခိုင်အမာပြောဆိုပါတယ်။တော်ဝဲပြပဲထိန်းဒုံစနစ်နဲ့ကုန်းနှင်းပြနီးပြသုံးစစ်မြေပြအနီးကပ်ပြစ်ခတ်နိုင်တယ်မယ်ဇာတ်ရည်ပါဝင်တယ်လို့မြောက်ကိုရီးယားဆွေးရပိုင်း KCNA သတင်းဌာနကပြောပါတယ် အဓိကစစ်သုံးလက်နဲ့ထုတ်လုပ်တဲ့စစ်အုပ်တစ်ခုကိုကင်ဂျွန်အွန်သွားရောက်တဲ့တိကျသတင်းတစ်ပုဒ်ကိုလည်းဘယ်နည်းဘက်ကသွားရောက်တယ်ဆိုတာမပါပဲ KCNA သတင်းမှာဖော်ပြထားပါတယ်။သတင်းထဲမှာကင်ဂျွန်အွန်ဘေးကနေလိုက်ပါတဲ့မြောက်ကိုရီးယားအရာရှိတွေရဲ့မျက်နှာတွေကိုဘသူဘဝမတဲကွဲအောင်ဝါထားပြီးတော့ဖော်ပြထားပါတယ်။လက်နဲ့ထုတ်လုပ်မှုနဲ့သက်ဆိုင်တဲ့အရာရှိတွေကိုထုတ်ဖော်ပြီးအေးအေးယူဒဏ်ခတ်တာတွေရှိခဲ့တာကြောင့်စိုးရိမ်တဲ့အကြောင်းမြောက်ကိုရီးယားအရာရှိတွေကအရင်ကပြောဆိုခဲ့ဥပါတယ်။အခုရာရှိတဲ့မျက်နှာတွေကိုဝါထားတာဟာအလားတူဆိုရင်ကြောင့်ဟုတ်မဟုတ်ဆိုတာကိုတော့သိသိချာချာမသိရပါဘူးခင်ဗျာ။ဒါရုကနေအားယူရမယ်လို့ချီညာလိုက်တဲ့အမေရိကန်တရားရုံးသူတရားသူကြီးစတီဗန်ဘရရဲ့နေရာမှာရွေးကောက်ပွဲကာလပေးထားတဲ့ကတိတိုင်းလူမဲအမျိုးသမီးကိုခံထားမှာဖြစ်တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကမနေ့ကပြောဆိုလိုက်ပါတယ်။တရားရုံးချုပ်မှာတရားသူကြီးတယောက်ရောက်ရွေးချယ်ခံထားရေးကိစ္စကသမ္မတတယောက်ကိုဖွဲ့စည်းပုံအရအနှံ့ထားတဲ့အကြီးမားဆုံးအလေးနက်ဆုံးတာဝန်တရက်လို့ကျွန်တော်ယုံကြည်ပါတယ်။ကျွန်တော်တို့ရွေးချယ်တဲ့လုပ်ငန်းစဉ်ကိုစနစ်ကျအသေးစိတ်စီစဉ်မှာပါတရားသူကြီးဘရိုင်ယာရဲ့အမွေကိုဆက်ခံနိုင်မဲ့ထူးချွန်တည်ကြည်ဖြောင့်မတ်တဲ့သူတယောက်ကိုရွေးချယ်မှာပါလို့သမ္မတဘိုင်ဒန်ကပြောဆိုသွားခဲ့ပါတယ်စနစ်ကျတာဝန်ယူခဲ့ပြီးအနားယူရမယ့်အကြောင်းကြေညာခဲ့တဲ့တရားသူကြီးဘရိုင်ယာကလည်းမနေ့ကအင်ဗီရိုမာသမ္မတဂျိုးဘိုင်ဒန်နဲ့အတူရှိနေခဲ့တာပါအသက်83နှစ်အရွယ်တရားသူကြီးဘရိုင်ယာဟာအမေရိကန်တရားရုံးချုပ်မှာတာဝန်ယူနေတဲ့ Liberal တရားသူကြီး၃ဦးထဲကတဦးဖြစ်ပါတယ်ဒူလိုတရားသူကြီးဘရေးရအနာယူမှာဖြစ်တဲ့အတွက်သမ္မတဂျိုးဘိုင်ဒန်အတွက်ကတော့တရားရုံးချုပ်မှာဆယ်စုနှစ်နဲ့ချီတာဝန်ယူမဲ့တရားသူကြီးတဦးကိုခံတားခွင့်ပထမဆုံးရရှိမှာဖြစ်ပါတယ်ခင်ဗျာ
VOA American အတန်ရဲ့ VOA American အတန်ရဲ့တောက်ကြညာနောက်ဆုံးရအထူးကြဆုံးသတင်းတွေကိုကိုချော်သိန်းနဲ့ကိုရနိုင်တို့ပြောပြပေးခဲ့ကြတာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဇက်တိုက်ပြောပြပေးပါမယ်။ပထမဆုံးကတော့မုံရွာမြို့လုံချုံရေးတင်းကျပ်စစ်ဆင်းနေပြီးတချို့တရွာလုံးတင်းလျှောက်နေကြရတာပါ။စကိုင်းတိုင်းမုံရွာမြို့တက်ကစစ်ကောင်စီတပ်တွေလုံချုံရင်အားတိုးပြီးနေရာတော်များများမှာသွာလာသူတွေကိုအခုရက်ပိုင်းပို့ပြီးတားဆီးစစ်ဆင်းနေတယ်လို့မြို့ကန်တွေကပြောပါတယ်။မုံရွာခရိုင်တက်ကလယ်စင်စံပြချေးရွာနဲ့စက်ကဲချင်းချေးရွာတွေမှာလည်းပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေမှုတွေမကြမကြာလုပ်နေတာကြောင့်ရွာလုံးချွတ်ဘေးလွရာတင်းရှောင်နေကြရတာပါ။မုံရွာဘက်ကအခြေအနေကြောင့်ရန်ကုန်ကလာတဲ့တဲ့တင်ကိုမဆုမကပြောပြပေးပါပါခင်ဗျာ
။စကိုင်းတိုင်းမုံရွာမြို့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပျောက်ကြားတိုက်ခိုက်မှုတွေလုပ်မယ်ဆိုတဲ့သတိပေးမှုတွေထွက်ပေါ်နေတဲ့အတွက်စစ်ကောင်စီတပ်ဖက်ကလုံခြုံရေးပို့ပြီးတော့တင်းကျပ်နေပါတယ်။အစကတည်းကလုံချုံရေးအင်အားအများပြားချထားတဲ့မုံရွာမြို့တွေကလမ်းမတွေပေါ်မှာသွာလာနေသူအမျိုးသားတွေကိုပို့ပြီးတော့စစ်ဆေးနေတယ်လို့မုံရွာမြို့ခံအာကုကပြောပါတယ်
။မြို့ပေါ်အနေထားဒီနေ့အစစ်ဆေးကြရတဲ့ဟာကမနေ့ကကျွန်တော်တို့ဒီမုံရွာမြို့ရဲ့ကြောက်ကြအဖွဲ့တွေကကျွန်တော်တို့တိုက်ခိုက်ခဲ့တာတွေသူတို့စာထုတ်ထားတယ်ဖြစ်ရဗျ။အဲ့ဒီအတွက်ကြောင့်အစစ်ဆေးကြက်တယ်။နောက်တစ်ခုကဒီကောင်လေးသမှုဇုံထဲမှာအဲ့ကောင်လေးအဖြစ်ဝေးလောက်တယ်လို့ကျွန်တော်တင်ရထားတယ်။အဲ့ဒီအတွက်လည်းလုံချုံရေးကိုတိုးပြီးချထားတယ်မို့ပြောမနေ့ပိုင်းမှာလည်းကြေးမုံမှာမိုင်းဒီကောင်တွေအခြေကြီးမိပါတယ်လို့ပြောတယ်။အဲ့ဒါတွေတော့ပါမယ်ဗျ။သူတို့ကအခုကရှောင်းတခင်စစ်တပ်များတယ်ဗျ။နေရာအတိအကျမရှိဘူး။ခုနေဒီနေရာရောက်ပြီတနားရီဆိုနောက်တနားရီနောက်တနားရီတော့ပြောင်းသွားပြီ။အဲ့လိုပုံစံမျိုးတွေဗျ။များသောအားဖြင့်တော့ယောက်ျားလေးတွေကိုအဓိကထားဖြစ်တယ်။ကျွန်တော်တတူးတွေဖြစ်တယ်။ဖုံးကိုဖြစ်တယ်အဓိကဖုံးကိုအဓိကထားဖြစ်တယ်ဗျ။
စစ်ကောင်စီတပ်ဖွဲ့ဝင်တွေကမြို့ပေါ်ကလမ်းတွေမှာကင်းမုံချပြီးတော့စစ်ဆေးတာတွေလုပ်နေတယ်လို့ပြောပါတယ်။မုံရွာမြို့ရဲ့မြို့တော်ခန်းမမှာတော့စစ်ကောင်စီတပ်ကစခန်းချနေရာယူထားတယ်လို့တပ်ကတူចောင်းဝင်းနေတဲ့မှာလည်းတက်ဆွဲထားပါတယ်။မြို့အဝင်အထွက်တွေမှာလည်းစစ်ဆေးရေးဂိတ်တွေလုပ်ထားပါတယ
်။စစ်ဆေးကတော့ကျွန်တော်တို့အခုချိန်ကစပြီးတော့တို့လက်ကုံမိုင်းထိလာတော့ကျွန်တော်တို့များမယ်နဲ့တူတယ်ဗျ။မဟုတ်လို့လဲဆိုတော့ကျွန်တော်တို့ဒီ February 1ရက်နေ့မှာလည်းကျွန်တော်တို့သတင်းကြီးရထားတာရှိတယ်။တို့တက်ထောက်ခံမွေးတွေပါရှိတယ်ပေါ့ဗျာနော်။အဲ့တော့လုံချုံရေးပိုင်းဆိုင်ရာတွေကိုတို့ပို့ပြီးတော့တင်းကျပ်လိုက်တယ်လို့ပဲကျွန်တော်တို့မြင်နေဗျ။ခုနောက်ပိုင်းမှာလည်းတို့ဒီကျွန်တော်တို့ဒီမောင်ကမျိုးပေါ်ပျောက်ကြားနေတာတို့ရဲ့ဒီစစ်ကောင်စီရဲ့ကျွန်တော်တို့အလိုတော်ပုံစံမျိုးဖြစ်နေတဲ့ဘန်တွေကိုလည်းကျွန်တော်တို့တိုက်ခိုက်တာတွေကလည်းမကြာခဏဖြစ်နေတယ်။အဲ့ဒီအတွက်ကြောင့်မို့လို့တို့ကဒီလုံချုံရေးကိုကျွန်တော်တို့အရင်အထက်ပို့ပြီးချထားတယ်ဗျ
။မုံရွာမျိုးပြင်မှာရှိတဲ့လေစင်စံပြကျေးရွာနဲ့တက်ကဲချင်းကျေးရွာတွေမှာလည်းမနေ့ဇန်နဝါရီလ28ရက်နေ့ကစစ်ကောင်စီတပ်တွေကဝင်ရောက်ပြီးတော့ရှာဖွေရှင်းလင်းတဲ့အတွက်ရွာလုံးကျွတ်နီးပါးဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။တကယ်ချင်းရွာအရှိတ်မှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ဒေသခံရွာသားတဦးကပြောပါတယ်
။တို့မနေ့တော့ကရင်းနှခဝင်တဲ့လမ်းကျောရဲ့မလမ်းမကမ်းတနေရာနေပြီးတော့အဲဒီလက်ထင်ရောက်ကြမှာပေါ့နော်။အဲဒီကနေပြီးတော့ပြန်ဝင်လာတယ်ဝင်လာပြီးတဲ့ခါတော့တကယ်ချင်းအရှိတ်ကိုသူဖြတ်သွားတယ်ပြည်။လက်ထင်ကိုမဝင်သေးပဲနဲ့ပြီ။တကယ်ချင်းအရှိတ်မှာအဲ့မှာ PDF စကန်လေးတစ်ခုဝင်စီပြီးတော့ဘီးတွေရှို့သွားတယ်ပြည်။ 你就看的你啊，那股老路边的，过年这里要修多了，对吧？修多比的看好多的，哎嘛，都，哎，比如，哎，穿那的看嘛，把的那个嘛，满场看那的股都，啊，就都看米样的对吧？哎嘛，满眼过来多的看都别多了的呀。哎，你别的看好多的，那个钱那个，比的还要多加多的呀。啊，你呢，都哎嘛嘛，别看你的看好多，就那路老嘛，像那银行、银行的比较，现金的要干的，当年比较稳那的呀。When I be a color, the lady in your demo, the two in you do, Chassi brother, the two in you do a laying out of the Sari quality, he was, he do one thing with the Sari Cadora Sisia.
A Bianan Pika Murijan Pidu Gawai, that point with the Songa Yabiro, Tita can see you are that Chugule, Pansy Cosan Dore, Lupioare.
Lizima Pandore Luale, you know, Dijadom Dia, Alomo, Daljalio Mingle, Lingle or the Pandore.
ဒီကထုတ်ပြန်ထားပေးမယ်။ဘာကြောင့်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူးရှင်။မတ်စမပြပြခဲ့တာပါ။အခုတော့ဆရာနာရှင်တက်ချရဲ့တပိတ်အင်အားစုတွေအခက်အခဲစင်ခေါ်မှုတွေကြားကဆက်လို့ရှာနေကြတဲ့အကြောင်းမှာမြန်မာနိုင်ငံမှာလက်ရှိအခြေအနေအရဖက်ဒရယ်ဒီမိုကရေစီပေါ်ပေါက်လာဖို့နှစ်ချီကြာနေတယ်လို့ဆရာနာရှင်အဆုံးသတ်ရေးကြိုးစားနေကြတဲ့တပိတ်ကော်မတီကပြောလိုက်ပါတယ်။ဆရာနာသိမှုနောက်ပိ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
စီရဲ့ပထမအကြိမ်ပြည်သူညီလာခံမှာဖက်ဒရယ်ဒီမိုကရေစီအရေးဆွေးနွေးကြတဲ့အခါမတူညီတဲ့သဘောထားတွေမြင်ရတယ်လို့လူမျိုးပေါင်းစုံအထွေထွေသပိတ်ကော်မတီ GSCN ကပြောပါရယ် GSCN ကတိုင်းသားလူမျိုးပေါင်းစုံစုစည်းထားတဲ့အဖွဲ့ဖြစ်ပါတယ်ဆေးအာဏာရှင်စနစ်လက်အောက်ကလွတ်မြောက်ဖို့နဲ့တူညီတဲ့သဘောထားအမြင်တွေရနိုင်ဖို့အချိန်ကာလတစ်ခုပေးရမယ်ဆိုတာနားလည်ထားတယ်လို့လူမျိုးပေါင်းစုံအထွေထွေသပိတ်ကော်မတီရဲ့အကြံပေးအဖွဲ့ဝင်တဦးဖြစ်တဲ့စောမြလင်းက VOA ကိုပြောပါတယ
်ဒီ၃နှစ်ကနေ၅နှစ်ကျွန်တော်တို့ဟိုခတ်မှန်းတာပေါ့နော်ဆိုတော့ဟိုဘာကြောင့်လဲဆိုတော့တော်လန်ရေးဆိုတဲ့ဟာမျိုးကကိုရီကမမြန်ပြီးစီစီလို့နဲ့မပြီးနိုင်ဘူးတော်လန်ရေးလို့ပြောတဲ့ခါမှာအမြင်မတူတဲ့အာကိစ္စတွေကိုကျွန်တော်တို့ကဒီပြည်သူညီလာခံမကျင်းပခင်ဖြစ်ကိုအဲတွန်းတွန်းတတိုင်းနဲ့အထက်ထဲမှာတော်တော်ကိုဆွေးနွေးခဲ့ရတယ်ပေါ့ဆိုတော့ဒါကကျွန်တော်တို့ဒီလူမျိုးပေါင်းစုံမှာပါဝင်ကြတဲ့သူတွေရဲ့ပကတိတွင်းထဲမှာစပွဲဝိုင်းပေါ်မှာဒီဥဆောင်တဲ့ခေါင်းဆောင်တွေအဲ NLD ရဲ့ခေါင်းဆောင်တွေ CRP ရဲ့ခေါင်းဆောင်တွေနဲ့ဆွေးနွေးတဲ့အခါမှာကျွန်တော်တို့ကဆွေးနွေးလာလေလေကျွန်တော်တို့တော်လိုင်းရမပြီးတော့မပြီးနိုင်ဘူးဆိုတော့ပို့တိသွားအဲ့တော့ဟိုပထမတော်လိုင်းရေးဒီဒီကနေ့ဒီဒုတိယလုံကနေပြီးတော့မှမမြင်ကျင်တော့တဲ့ကိစ္စကိုကျွန်တော်တို့ဘယ်လိုမျိုးကျွန်တော်တို့ကပြတ်သွားအောင်တော်လန်မလဲပေါ့ဆိုတော့ဒုတိယတော်လိုင်းရေးကကြတော့ကျွန်တော်တို့လူလာတဲ့ကျွန်တော်တို့ဒီတန်းတူညီမျှရေးကိုပိုင်ပြဌာန်းခွင့်ဖက်ဒရယ်ပြည်ထောင်စုဆိုတာဘာလဲပေါ့ဆိုတဲ့ဟာမျိုးကိုကျွန်တော်တို့တွားကျင်တဲ့တော်လန်ရေးပဲ
မြန်မာနိုင်ငံမှာတပါတီအာဏာရှင်စနစ်ဆက်အာဏာရှင်စနစ်ကိုတိုင်းဒေသလူနည်းစုတွေကတော်လန်နေခဲ့တာအနည်း80ကျော်နေပြီဆိုတာကိုသူကထောက်ပြပါတယ်အများလိုလားတဲ့မူတွေလက်တွေ့ပေါ်လာဖို့စူးစမ်းသွားမှာဖြစ်တယ်လို့လည်းပြောပါတယ
်အဲခွဲခြားဆက်ဆံမှုမရှိတဲ့အဲပတ်ဝန်းကျင်အသက်တို့တွေတိဆောက်ကြရအောင်ဆိုတဲ့ဟာကလည်းကျွန်တော်တို့ဂျားထဲမှာအဲ့ဒီကတိကဝတ်ကခိုင်ခိုင်လုံလုံရှိတယ်ဆိုတော့အဲ့ဒီဟာကိုကျွန်တော်တို့ကဒီလာမဲ့ဒီနောက်ပိုင်းကာလမှာအဲဒီတိုင်းပြည်မှာရှိတင်ရှိဆိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေမူဝါဒတွေကဘာတွေပို့ပြီးတော့မှရှိတင်လဲဆိုတဲ့ဟာမျိုးကိုကျွန်တော်တို့ဒီ GSCN အနေနဲ့ကတော့ဆက်ပြီးတော့မှအဲဒါကိုစူးစမ်းပြီးတော့မှတော်လှန်ဖို့အတွက်ကိုပြင်ထားတယ်ပေါ့နော
်ပြည်သူညီလာခံကတဆင့် NUCC ရဲ့ဦးဆောင်မှုနဲ့ပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG ဒေါ်လာရေးအင်အားစုတွေစုပေါင်းခေါင်းဆောင်မှုနဲ့အောင်မြင်တဲ့အထိဆက်လျှောက်ဖို့ကအဓိကဖြစ်တယ်လို့ GSCN ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။နိုင်ငံအနှံ့မှာတီးခြားရက်တီလှုပ်ရှားနေကြတဲ့သပိတ်ကော်မတီတွေအနေနဲ့လည်း Federal Democracy ပြည်ထောင်စုပေါ်ပေါက်ရေးဆိုတဲ့တူညီတဲ့ဆန္ဒတွေနဲ့လုံနေကြတာလို့မုံရွာသပိတ်ကော်မတီရဲ့ပြောခွင့်ရကိုအောင်သူဖြိုးကပြောပါတယ်။
ကျွန်တော်ဒီ debate committee ဒီဒီမှာလည်းတည်ကြတဲ့မူတွေထုတ်ပြန်ထားရှိရပါတော့။ဥမာကျွန်တော်တို့ပေါ့ဝင်တဲ့မုံရွာ debate committee ဆိုရင်ကျွန်တော်တို့ကဒီစစ်အာဏာရှင်စနစ်လုံးဝချုပ်ငြိမ်ရဲ့ကျွန်တော်ဒီ Federal Democracy ပြည်အောင်စုကပေါ်ပေါက်ရေးပေါ့နော်။အဲ့ပေါ်ဒီမှာကျွန်တော်ကရည်တည်ထားဆိုအဲ့ဒီဟာမဖြစ်မချင်းကျွန်တော်တို့ဒီ debate committee နဲ့ဒီလူလူလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ကျွန်တော်တို့ကတော့တွားဖို့ရှိရပါတော့။အဲ့အတွက်လည်းကျွန်တော်တို့တဆင်ချင်းလိုက်ပါတော့ကျွန်တော်တို့အချင်းချင်းကြားထဲမှာကျွန်တော်တို့ပြင်ဆင်နေတာတွေတော့ရှိပါတယ်ဗျဟုတ်ကဲ့
မြန်မာနိုင်ငံမှာဆေးအာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြမှုတွေဟာအခုဆိုရင်တစ်နှစ်နီးပါးရှိသွားပါပြီဆန္ဒပြမှုတွေနဲ့အတူဖမ်းဆီးနှိမ်နှင်းမှုတွေလည်းရှိနေပါတယ်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဥပဒေမတရားအသိဥပဒေအကြမ်းဖက်ဥပဒေတွေနဲ့ထောင်ဒဏ်နှိမ့်ရှေကြခံရသူအများအပြားရှိနေပြီးတချို့ကလည်းလာပေါင်းများစွာတရားရင်ဆိုင်နေရဆဲဖြစ်ပါတယ်ခင်ဗျာ
ကိုညဉ့်ကျန်ပြပြခဲ့တာပါဆက်ပြီးတော့ရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ကိုကန်တပ်တွေတိုက်ပွဲဖြစ်နေတဲ့အကြောင်းပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အနောက်ဘက်မှာစစ်ကောင်စီတပ်နဲ့ကိုကန်တိုင်းရင်းသားလက်နက်ကိုင် MNDAA အဖွဲ့တွေဒီနေ့ဇန်နဝါရီလ28ရက်တောက်ကြနေ့မှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်မနေ့တည်းကတိုက်ပွဲတွေစဖြစ်နေကြတာဖြစ်ပြီးကုတ်ခိုင်မြို့ဘက်ကစစ်တပ်ကနေဒီနေ့လက်နက်ကြီးတွေနဲ့လှမ်းပစ်တယ်လို့ဒေသခံတွေကဆိုပါတယ်တိုက်ပွဲတွေကြောင့်ဗေးလျာတင်းရှောင်နေကြတဲ့လူတွေလည်းရှိနေပါတယ်ရှမ်းပြည်မြောက်ပိုင်းကစစ်တပ်နဲ့ကိုကန့်အဖွဲ့ကြားအခုတိုက်ပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူပြောပြပေးပါဦးခင်ဗျာ
ရှမ်းပြည်နယ်ကိုကန့်မြို့နယ်နောက်ဘက်ခြမ်းပန်းစိနယ်ကုန်းဆောက်ရွာနီးမှာစစ်ကောင်စီတပ်နဲ့ MNDA ကိုကန့်တပ်တွေကြားတိုက်ပွဲဖြစ်နေတာဒီကနေ့တောက်ကြနေ့မှာနှစ်ရက်ဆက်တိုက်ရှိနေပါပြီဇန်နဝါရီလ29ရက်ကျသပရီတွေနဲ့28ရက်နေ့ဒီကနေ့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုမြို့ကန့်တူကအခုလိုပြောပါတယ်
မင်းရလည်းဖြစ်တယ်ဒီလည်းဖြစ်တယ်ဒီဖြစ်တာဟွာတော့ဖြစ်တာကိုနှစ်နာရီတော့ဆိုစဖြစ်ပြီလေကုန်းစကုန်းစပဲမှာဒီနေ့တော့စစ်ကြောင်တွေသွားပြီးတော့ခေါ်တော့ရတဲ့အနေသားရှိအေးဒီ14အိမ်ကမြေတော်ဦးအဲ့ဒါမိသားစုတွေပေါ်ခဲ့တယ်ရှိလူက20ဝန်းကျင်လောက်ပဲရှိတယ်မင်းရလည်းအဲ့ဘက်ပဲတနင်္လာနေ့နှစ်နာရီတော့ကပဲစဖြစ်တာ
စစ်တပ်နဲ့ကိုကွန်တက်တွေတိုက်ပွဲဖြစ်ပွားနေချိန်မှာကိုကန့်မျိုးအခြေဆိုင်စစ်ကောင်စီတပ်ဗျူဟာကုန်းကနေကုန်းဆောက်ရွာဘက်ကိုလက်နက်ကြီးနဲ့လှမ်းပစ်တယ်လို့နောက်ထပ်ဒေသခံတူကလည်းပြောပြပါတယ်
ဖြစ်တော်တော့မနေ့ကနေစအောင်တော့ဖြစ်တော်တော့ရှိနေတယ်ဒီနေ့လည်းဖြစ်တယ်မနေ့ကဒီနေ့ဖြစ်နေတယ်ဒီတော့ဒီပြောတာတဲ့တိကျတင်ရရှိရတယ
်ကျတဲ့ဘရီနေတိုက်ပွဲဟာကုန်းဆောက်ရအဝင်မှာဖြစ်ခဲ့ပြီးဒီကနေ့တိုက်ပွဲကတော့ရွာအတွင်းမှာဖြစ်ပွားခဲ့တယ်လို့တိုက်ပွဲဖြစ်ပွားရာကြေးရွာအနီးကဒေသခံတယောက်ကပြောပါတယ်ကုန်းဆောက်ရထဲမှာဒီကနေ့နေ့ကင်တနင်္လာကျော်ကနေ3နိုင်ခွဲလောက်ထိတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်တိုက်ပွဲတွေအတွင်းရွာသားတွေထိခိုက်မှုမရှိခဲ့ပေမဲ့ကုန်းဆောက်ရကတက်ကြီးရွယ်ဦးတချို့ကတော့ဘေးလွတ်အောင်ကုတ်ကန်မျိုးကိုပို့ထားတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပွားပြီးတဲ့နောက် MNDA ကိုကွန်တပ်ဖွဲ့တွေရွာအတွင်းကဆုတ်ခွာသွားတဲ့အတွက်လက်ရှိမှာစစ်ကောင်စီတပ်တွေကနေရာယူထားပါတယ်။တိုက်ပွဲဖြစ်ပွားတဲ့ကုန်းဆောက်ရွာဟာကုတ်ခန့်မြို့အနောက်ဘက်3မိုင်ကျော်အကွာမှာတည်ရှိပြီးတော့အင်ဂျီ15အိမ်လူဦးရေ50ဝန်းကျင်လောက်နေထိုင်တဲ့ရွာတွေရောဖြစ်ပါတယ်။စစ်တပ်နဲ့ MNDA ကိုကွန်တပ်တွေအကြားမှာ2021ခုနှစ်နှစ်လယ်ပိုင်းကစပြီးတော့တိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာဖြစ်ပါတယ်။ဒီအပိုင်းအတွင်းမုံကိုပေါင်းဆိုင်ဒေသဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတယ်ခင်ဗျာ။
ကောင်မြတ်သူပြပြခဲ့တာပါအခုဆက်ပြီးတော့ရှမ်းပြည်နယ် NLD ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးတို့ထောင်ဒဏ်2ရှစ်ချမှတ်ခံရတဲ့အကြောင်းပြောပြပေးပါမယ် NLD ဆိုရလက်ထက်ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွန်းနဲ့ပြည်နယ်စီမံဘဏ္ဍာဝန်ကြီးတို့ကိုအာဂရိလိုက်စားမှုတွေနဲ့ထောင်ဒဏ်16နှစ်စီချမှတ်လိုက်ပါတယ်အာဂရိလိုက်စားမှု၄မှုစီအတွက်တမှုကိုထောင်ဒဏ်4နှစ်စီချလိုက်တာပါစီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်လွင်ပေါ်နိုင်ငံတော်ပုံကံမှုပုံမှန်တွေပါဝင်တခြားပုံမှန်တွေအတွက်အစောပိုင်းတက်ကထောင်ဒဏ်38နှစ်ချထားပေးတာပါဒီနေ့မှာတော့အာဂရိလိုက်စားမှုအတွက်တောင်ကြီးအချင်းဆောင်တဲကအထူးတရားဝန်ကနေပြစ်ဒဏ်ချလိုက်တာလို့ရှင်းနေကပြောပါတယ်ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုမက်ကင်စီတွေပြောပြပါအောင်ခင်ဗျာ
အနေဒီအစိုးရလက်ထက်ကရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွန်းနဲ့ပြည်နယ်စီမံဘဏ္ဍာဝန်ကြီးဦးစိုးညွတ်လွင်တို့ကိုအာဂရိလိုက်စားမှုတိုက်ဖက်ရေးပုံမှန်55နဲ့တောင်ကြီးအချင်းဆောင်တွင်အထူးတရားဝန်ကနေဒီကနေ့ဇန်နဝါရီလ28ရက်နေ့မှာထောင်ဒဏ်16နှစ်စီပြစ်ဒဏ်ချလိုက်ပါတယ်။အေလိကန်ရှိတဲ့နေရာကိုနိုင်ငံသားဝင်ခွင့်အတွက်ကန်ဖလိုက်ပေးထားတဲ့ကုမ္ပဏီကကောက်ခံငွေကွာဟတာကိုအရေးယူဖို့ကြံကြတာနဲ့
ဒီနေ့စီမံကိန်းတွေချမှတ်ဆောင်ရွက်တဲ့နေရာမှာနိုင်ငံဘဏ္ဍာငွေစုံစုံနဲ့ဆိုတဲ့ဆွဲဆွဲချက်တွေနဲ့သူတို့အပေါ်အာဂရိလိုက်စားမှုအမှုလေးမှုစီနဲ့တရားစွဲခဲ့တာဖြစ်ပြီးတမှုစီအတွက်ထောင်နဲ့လေးနှစ်စီချလိုက်တာလို့သူတို့ရဲ့ရှင်းတွေကပြောပြခဲ့ပါတယ်။ဟုတ်ကဲ့ဒီနေ့အမိန့်ချပါတယ်။အာဂရိပုံမှန်50နဲ့9နှစ်ပါ။အာဂရိပုံမှန်50 ဒီချမ်းပြီပါလေဒီရဲ့ဒေါက်တာလင်းထွက်ကလည်းလေးမှုရှိတယ်ရှင်။ဒီချမ်းပြီပါလေဒီရဲ့ဒေါက်တာလင်းထွက်ကလည်းလေးမှုရှိတယ်အဲစီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်ရရလည်းလေးမှုရှိတယ်အဲ့တော့တမှုလေးနှစ်ဆိုတော့လေးမှုဆောင်တော့ဆက်ချောင်းနှစ်ဖြစ်တာပေါ့ရှင်ဒေါက်တာလင်းထွက်မှာအမှုရှိတော့ပါဘူးအဲ့ဒီဒီအာဂတိလေးမှုပဲမကွေးရရှိတာပါစီမံဘဏ္ဍာဝန်ကြီးဦးစိုးညွန့်ရတော့ခုနှစ
င်းရင်းလိုက်စားမှုလေးမှုစီနဲ့ပြည်တံချမှတ်ခဲ့ပြီပဲအမှုစစ်ဆေးစင်ကဆွဆွဲချက်တွေအတိုင်းအာဂရိလိုက်စားတယ်ဆိုတာတတ်သိမပြနိုင်ခဲ့ဘူးလို့ရှင်နေကပြောပါတယ
်ကိုကြီးကြီးတွေကိုလက်ခံပြီးလက်ပေးလိုက်ယူလုပ်တယ်ဆိုတာတော့မပေါ်ဘူးလုံလန်းတောင်းဝင်ရတန်းဆောင်ရမှာလည်းလည်းပေါ်ရော်တယ်ဆိုတာမျိုးလောက်တော့သုံးသပ်မယ်ဒီအမှုတွေကတော့ပြန်မရဟုတ်ကဲ့မဟုတ်ကျင်းဆိုလာတဲ့တိုင်းနဲ့ပြည်နယ်အသီးသီးအဝယူချုပ်ပြီးပုံလုံးတော့ဟိုအေးအေးယူကားတာပဲပေါ့အဲ့တော့ဒီအေးအေးယူရဲ့နေရာမှာတော့ဒီအဂတိတိုက်ချက်ရေးကော်မရှင်ကတော့သူတို့စစ်ဆေးတွေးရှိချက်တွေကအေးအေးယူတာပေါ့အဲ့ဒီအပေါ်မှာတော့ကျမတို့ကသူတို့တွေးရှိချက်မှန်တယ်မှားတယ်ကျမတို့ဘာမှမပြောလို့ဘူးအဲနောက်တစ်ခါဒီအမိန့်ချတဲ့တရားသူကြီးပေါ်မှာလည်းသူ့ရဲ့စီရင်ပုံတရားအရာအဲ့ဒီအတွက်တော့ကျမတို့ကဘာမှမပြောလို့ဘူးတို့တော့လည်းပေါ့နော်တရားစီရင်ရေးစနစ်တစ်ခုကောင်းမှုဆိုတာကကျမတို့နိုင်ငံပေါ်မှာမူတည်ပါတယ်။ဆန်ရဲ့စီးပွားရေးအခြေအနေလူမှုရေးအခြေအနေလူ့ခွင့်ရေးအခြေအနေအဲ့ဒါကြီးအလုံးပေါ်မှာမူတည်ပါတယ်။အဲ့ဒါကြီးအလုံးကောင်းရင်တော့ကျမတို့တရားစီရင်ကောင်းမှာပါပါပဲ။ခုချိန်မှာတော့ကျမအနေနဲ့တော့သိုးတဲ့လို့လည်းမပြောချင်ဘူး။ကောင်းအောင်ကျမတို့ကြိုးစားမှာပါပဲ
။ဒီနေ့စီမံကိန်းရဲ့ဗဏ္ဍာရေးဝန်ကြီးဦးစိုးညွန့်လည်းဟာနိုင်ငံတော်ပုံကံမှုပုံမှားတွေဖြစ်တဲ့122ကကြီး122ခွေစတဲ့ပုံမှားသုံးခုနဲ့2022ခုနှစ်ဒီဇင်ဘာလ30ရက်နေ့ကထောင်နဲ့34နှစ်ချခံရတဲ့အပြင်အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လုပ်မှုပုံမှား905ခွေနဲ့လည်းတရားစွဲခံထားရတဲ့အမှုနှစ်ခုအတွက်ထောင်နဲ့4နှစ်ချခံခဲ့ရပါတယ်။အဲဒီထောင်နဲ့38နှစ်အပြင်ဒီနေ့နောက်ထပ်ထောင်နဲ့16နှစ်ချခံရတာပါ။အစောပိုင်းကချထားတဲ့ပြစ်ဒဏ်တွေအတွက်အယူခံပြတ်ဖို့ဆောင်ရွက်နေတယ်လို့ရှင်းနေကပြောပါတယ်။
အယူခံတက်ဖို့လုပ်နေပါလေဒီလဆောင်းကိုဒီပါတက်မှာပါအဲ့ဒီတုံ့ပြန်မှုကတော့ဟိုသူတို့စိတ်တခွန်အာရုံလူကျမ်းမာရေးရောကောင်းပါလေ
စစ်တပ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီက NLD စိုးရလက်ထက်ကတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေအပါအဝင်သက်ဆိုင်ရာပြည်နယ်တိုင်းဝန်ကြီးတွေကိုအာဂတိအမှုအများပြည်သူတွေအေးချမ်းမှုပြက်ပြားစေတဲ့အမှုစတဲ့အမှုတွေနဲ့တရားစွဲထောင်ချနေတာပါမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုအာဂတိလိုက်စားမှု6မှုအတွက်ထောင်နှံ18နှစ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုကိုအာဂိလိုက်စားမှုသုံးမှုအတွက်ထောင်နှံ9နှစ်စသဖြင့်အသီးသီးချမှတ်ချပါရရှင်
။မကင်စီတဲကြေကြခဲ့တာပါ။တောက်ချညာရဲ့သတင်းနဲ့သတင်းဆောင်ပါတွေကိုနတ်ဆင်ခဲ့ကြတာပါ။မကြာခင်မှာတော့ပတ်စင်ကန္တာတွေဖြစ်တဲ့အမျိုးသမီးကန္တာ၊သုဒ္ဓဆိုလင်အမေရိကန်တခွင်းနဲ့သိပ္ပံနဲ့နည်းပညာကန္တာတွေကိုဆက်လက်ထုတ်လင်းပေးပါမယ်ခင်ဗျာ။
ဒီရေမေရီစံတန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA.sc ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရစေ။ပြည်မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းတရင်းလေအောင်မှာဝန်ဆောင်မှုများဆိုရဲကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြည်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို American Radio စီ Washington DC မြို့တော်ကနေ line to meter 1925 32တို့အပြင် line meter 190ကနေဇက်တိုက်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။တောက်ကြညာတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေက ဒုတိယဆုံးလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေမတိုင်ခင်အရင်ဆုံးမက်ခင်ချူထွေးပြောပြတဲ့အမျိုးသမီးကဏ္ဍကိုနားဆင်ဖို့ရှိပါတယ်ဒီကဏ္ဍမှာတော့ဘိက္ခုနီပါသာသနာပြန်လည်ထွန်းကားရေးအပိုင်းနှစ်ကိုပြောပြထားပါတယ်ဗုဒ္ဓဘုရားရှင်ရဲ့ညွှန်မှန်းချက်လမ်းစဉ်တွေကိုလက်ခံထားပြီးဘိက္ခုနီသာသနာထွန်းကားရေးကြိုးပမ်းတာမှာအဟံတားစင်ခေါ်မှုတွေရင်ဆိုင်နေရဆဲပဲ ပြီးခဲ့တဲ့သတင်းဘက်ကပထမပိုင်းကိုတင်ဆက်ပေးခဲ့ပါတယ်ဒီဘက်ဒုတိယပိုင်းမှာတော့အမျိုးသမီးချင်းဟန်ဘိက္ခုနီတွေရင်ဆိုင်ရတဲ့အဓိကစင်ခေါ်မှုတွေစင်ခေါ်မှုတွေကြားကပဲဘိက္ခုနီသာသနာပြန်လဲထွန်းအားရေးဘလို့ကျိုးပန်းဆောင်ရွက်နေကြတယ်လဲဆိုတာပြင်ဘိက္ခုနီသာသနာနဲ့ပတ်သက်လို့ဘိက္ခုနီရဟန်းတချို့ရဲ့မတူညီတဲ့တုံ့ပြန်မှုတွေနောက်သားမလူ့အတွေအရရောဘိက္ခုနီတွေကို
ဗုဒ္ဓသာသနာထွန်းကားတဲ့နိုင်ငံတွေမှာအမျိုးသားတွေယဟန်ခံဖို့လွယ်ပေမဲ့အမျိုးသမီးတယောက်ယဟန်ခံဖို့ကတော့လွန်ခဲ့တဲ့အနှစ်20လောက်အထိမဖြစ်နိုင်ခဲ့ပါဘူး။ဒါပေမဲ့လက်ရှိမှာတော့ဒေခုနီသာသနာကိုတရားဝင်အသိမဲ့ပြုလက်မခံသေးတဲ့ထိုင်းလူနိုင်ငံမျိုးမှာတော့ဒေခုနီယဟန်300နီးပါးရှိလာနေပါပြီ။ဒေခုနီသာသနာနဲ့ပတ်သက်လို့ထိုင်းနိုင်ငံရိစားမှာဘယ်လိုနားလည်လက်ခံထားကြပါလဲ။ထိုင်းနိုင်ငံသာသနာအုပ်ဆောင်အဖွဲ့ဝင်ဆရာတော်တမ္မကိတ်တိမေဒီကအခုလိုမိန့်ပါတယ်။
การจะบวชเป็นภิกษุณีนั้นต้องให้ภิกษุณีบวชให้ก่อน
ภิกขุณียะหันขันโธภิกขุณีอไตวันก็ลักขันมายะบาระชื่อส่งหญ่นจาปยาตะไปไหนเนภิกขุณีเสียรอชื่อยะบาเมไอ้นี่โลไม่ชื่อเวภิกขุณียะหันขันโลไม่ยะบาวปยัตนาชื่อบาระดาจ่องอมโยตมิตะโชกาปีปะโกตวาบียะหันขันลาเรโลเปียวจาบาระดาใบเมเบมาขันจาดาเลตูรุยะหันขันเนโซรากလူသိရှင်ကြပေါ်ပေါ်ထင်ထင်လောက်ကြတာမဟုတ်ပါဘူး။ဒါကြောင့်သူတို့ဘိက္ခုနီယဟန်ဝတ်တယ်ဆိုတာကိုဘလို့မှလက်မခံနိုင်ပါဘူး
။ဘိက္ခုနီယဟန်ဓမ္မန္တနာကတော့ထိုင်းနိုင်ငံရိစားမှာဘိက္ခုနီသာသနာနဲ့ပတ်သက်လို့လွဲမှားကြောက်ရွံ့တာတွေရှိနေတယ်လို့ထောက်ပြပါတယ်
။ In the beginning when there were no fully ordained nuns
ဘိုးရင်စားဘိက္ခုနီဆိုတာမရှိသေးခင်မှာအမျိုးသားယဟန်တွေကပဲအမျိုးသမီးတွေကိုတင်ဝင်ပစင်းတက်ပေးဖို့ဗုဒ္ဓကညွှန်ကြားခဲ့ပါတယ်။အဲ့ဒီအစင်လာဟာနောက်ပိုင်းမှလည်းမပြောင်းခဲ့ပါဘူး။ဒါပေမဲ့ထိုင်းတန်ဃာတွေကတော့အမျိုးသမီးတွေဘိက္ခုနီယဟန်ဝင်မယ်ဆိုရင်ဘိက္ခုနီအတိုင်းဝိုင်းကအရင်လက်ခံပြီးမှဘိက္ခုယဟန်တွေကတင်ဝင်ယဟန်ခံပေးရတယ်လို့လက်ခံထားကြပါတယ်။ဒါကမှားရင်းယုံကြည်နေတာပါ
။ဝါစီယန်၌ဝါကြီးသူကိုနေရာပေးရတဲ့ဗုဒ္ဓဘာသာဝင်တွေရဲ့အစင်လာရအထူးသဖြင့်ဘာသာရေးအဖွဲ့အစည်းတွေမှာအမျိုးသားတွေကိုအမျိုးသမီးတွေနဲ့တန်းတူလက်ခံဆက်ဆံဖို့ကအငင်းပွားစရာဖြစ်နေတော့မယ်လို့ဗုဒ္ဓဘာသာကိုအထူးပြုလေ့လာနေကြတဲ့ပညာရှင်တချို့ကပြောပါတယ်။အမျိုးသားတန်ကအများစုကဒိဋ္ဌိတွေကိုလက်မခံလို့တာတွေ့ရတယ်လို့ဟာဗတ်တက္ကသိုလ်ဘာသာရေးလေ့လာမှုဌာနကဗုဒ္ဓဘာသာအထူးပြုပေါင်းပေါက်ခကျင်းနေချက်စုကပြောပါတယ
်။ Most of the monastic orders in the Buddhist world are kind of conservative.Not all of them
ဘုရားဘာသာဝင်တွေမှာတန်ဃာအများစုကရှေးဟူးဆန်တဲ့သဘောမျိုးတွေ့ရပါတယ်။တန်ဃာအားလုံးလို့ပြောတာတော့မဟုတ်ပါဘူး။ဒါကိုအခိုင်အမာနားလည်လက်ခံတဲ့အင်မတန်တော်တဲ့တန်ဃာတွေအများကြီးရှိပါလေ။ဒါပေမဲ့သူတို့ကိုယ်တိုင်လည်းဒါကိုစပြီးတော့ပြောတာလုပ်တာမတွေ့ရပါဘူး။ဘိက္ခုနီယဟန်မျိုးဆက်တစ်ပေါ်လာမှာကိုအလေးမထားကြည့်ကြပါဘူး။
ဒေခုနီသာသနာပြန်လည်ထွန်းကားလာဖို့အတွက်အမျိုးသမီးတွေကိုဒေခုနီသာသနာပြုခွင့်အခွင့်အလမ်းတွေပြန်လည်တိဆောက်ပေးတာမျိုးတန်ဃာအများစုကစိတ်ဝင်စားကြဘူးလို့ပေါမောက်ခချက်စုကပြောပါတယ်။ဒကာဒကာမတွေရဲ့စိတ်မှာလည်းအမျိုးသားယဟန်ဒေခုတွေကအမျိုးသမီးဒေခုနီတွေအထက်ပို့ပြီးတော့တော်တက်သူချန့်ခိုင်သူတွေဖြစ်တယ်လို့ယူဆလေရှိတာကိုတွေ့ရတဲ့အကြောင်းလေးလေလာသုံးသပ်သူတွေကပြောပါတယ်။ Los Angeles မြို့ကဓမ္မဝိဟာရဗုဒ္ဓဘာသာဘုန်းကြီးเจ้าကိုတည်ဆောင်ခဲ့သူကျောင်းနိုင်ဆရာတော်ဝေဘုံနာပြည်အနန္ဒကလည်းအခုလိုမိန်ပါတယ
် You know when we are living in America our Asian devotees Thai Sri Lankan
ဒီအမေရိကမှာဆရာတို့တရင်တုံးနဲ့ဒီမှာရှိတဲ့ဘာသာနယ်ပယ်တွေအထူးသဖြင့်ထိုင်းနဲ့တိရီလင်္ကာလိုထေရဝါဒနိုင်ငံတွေကတခါတခါမတွေကကောင်းကောင်းဂရုစိုက်ကြတယ်စွန်းသင်္ကန်းနဲ့တခြားလူဝတ်တာတွေဖြည့်ဆည်းပေးကြပါတယ်ဒါပေမဲ့စိတ်မကောင်းစရာကဘေးကွနီတွေကိုတော့အဲ့လိုတပြေးညီလုံမပေးကြဘူး
our society not yet supporting the bhikkhuni, that is very sad thing. We have
ဆရာတို့လူမှုအတန်းဝိုင်းဟာဘိက္ခုနီတွေကိုအလေးထားကူညီထောက်ပံ့တာသိမ့်မရှိပါဘူးဒါကအင်မတန်စိတ်မကောင်းစရာဖြစ်ပါတယ်သူတို့ကိုကူညီပံ့ပိုးတာတွေစလုပ်ပေးဖို့လိုပါတယ်တကယ်တော့ဘိက္ခုနီတွေဟာဒီကနေ့ခေတ်ကဘာကြီးအတွက်အလွန်အရေးပါပါတယ်
ဆရာတော်ပြီးအနန္ဒာဟာသူ့ရဲ့ကျောင်းမှာဘိက္ခုနီအပါ40လောက်ကိုတိမ်ဝင်ယဟန်ပြုပေးခဲ့တဲ့သူပါဒီဘိက္ခုနီအားလုံးဟာဘိက္ခုယဟန်တွေလိုမဟုတ်ပဲသူတို့ဘာသာရည်တည်ကြရပြီးတချို့ဘိက္ခုနီတွေဆိုရင်ကျောင်းသင်ခန်းမရှိလို့တောဆက်အနည်းနေရာတွေမှာသတင်းသုံးကြတဲ့သူတွေတောင်ရှိတယ်လို့ဆရာတော်ကမိန့်ပါတယ
် It is not easy for them very far
သူတို့မလွယ်ကူပါဘူးလူသူအလံဝေးတဲ့တောဆက်နေရာတွေမှာရေမီပြည့်ပြည့်စုံစုံမရှိပဲသတင်းသုံးကြပါတယ်သာသနာ့ကိုမျက်နှာလွန်းလို့တရားကျင့်ကြံအားထုတ်ခြင်းကြလွန်းလို့သာသူတို့အခုလိုမျိုးခက်ခက်ခဲခဲရပ်တည်နေကြတာပ
ါဒီလိုခက်ခဲတွေရှိပေမဲ့သူရဟန်းတက်ပေးခဲ့တဲ့ဘိက္ခုနီအများစုကတော့ဘိက္ခုနီဘဝနဲ့တရားအားထုတ်နေကြဆဲဖြစ်ပြီးသာသနာ့ဖြတ်ပွားရေးအတွက်နည်းလမ်းမျိုးစုံနဲ့ပါဝင်ဆောင်ရွက်နေကြတယ်လို့ဆရာတော်ကမိန့်ပါတယ်
some of them are writing some of them
တချို့ကတရားထိုင်တရားမှတ်နေပြန်ပြီးတော့သင်ကြားပေးကြတယ်တချို့ကကိုယ်တိုင်တရားကျင့်ကြံရင်လူမှုအတိုင်းဝိုင်းထဲမှာဖျားကြောင်းကံတွေမှာအများကျိုးဆောင်ရွက်တာစိတ်ပိုင်းဆိုင်ရာဆွေးနွေးအကြံပေးတာတွေလုပ်ကြပါတယ်ဒီလိုနည်းတွေနဲ့သာသနာအကျိုးတည်ပိုးနေကြပါတယ
်ဒိက္ခုနီတွေအတွက်အခက်အခဲစိတ်ကောက်မှုတွေရှိပေမဲ့ဒါတွေကိုကျော်လွှားနိုင်တဲ့အဖြေလည်းရှိပါတယ်လို့ကရုဏာဗုဒ္ဓဝိဟာရအကြောင်းကိုတည်ဆောင်ခဲ့သူဘိက္ခုနီယဟန်တန်တို့တိတာကလည်းမိန်ပါတယ်ဘဝဆိုတာယုံကြည်မှုတစ်ခုပေါ်မှာအခြေခံထားတာဖြစ်ပြီးဒါကိုယုံကြည်ခြင်းနဲ့လက်ခံကျင့်သုံးမယ်ခိုင်မာတဲ့စိတ်ဓာတ်နဲ့ရှေ့ဆက်မယ်ဆိုရင်တန်ဖိုးကူညီတဲ့သူတွေလည်းပေါ်လာပါတယ်လို့ဘိက္ခုနီတန်တို့တိတာကမိန်ပါတယ
် Since becoming a bhikkhuni it's possible to
ဘိက္ခုနီယဟန်ဘဝခံယူလိုက်ခြင်းကစလို့တခြားအမျိုးသမီးတွေကိုလည်းသူတို့လည်းဒီလိုဘိက္ခုနီဘဝနဲ့တရားအားထုတ်နိုင်နေဆိုတာကိုသိမြင်သွားစီပါလေသူတို့အတွက်ဘိက္ခုနီယဟန်ဝေလို့ရတဲ့နေရာတွေလည်းပို့ပြီးတော့ထောက်ပံ့ပေးနိုင်ပါလေ
လက်ရှိသူတရင်သုံးနေတဲ့ San Francisco Bay Area မှာဗုဒ္ဓတရားတော်ကိုစိတ်ဝင်စားတဲ့သူတွေဂျာကိုပြန့်ပွားအောင်အမျိုးသမီးတွေစူးစမ်းစွမ်းဆောင်နေတဲ့ဆိုတာကိုစိတ်ဝင်စားကြတဲ့သူတွေအများပြားရှိလာတယ်လို့လည်းသူကမိန့်ပါတယ်ဒီလိုလူတွေကိုတရားဓမ္မရဲ့အနက်အဓိပ္ပာယ်တွေနားလည်သိရှိလာအောင်သူကရှင်းလင်းပြပေးပါတယ်
I think it is important to have female monastics have that
အမျိုးသမီးတန်ဃာတွေရှိဖို့အရေးကြီးတယ်လို့ထင်ပါတယ်အခုလိုမေးမြန်းနိုင်တဲ့ဘိက္ခုနီတွေရှိဖို့လိုပါတယ်ကျမကအမျိုးသားကြီးစိုးတဲ့ပတ်ဝန်းကျင်ကနေခဲ့ရတော့ပါဒီလိုပတ်ဝန်းကျင်မှာကြုံရတဲ့ပြဿနာတွေထပ်ပြီးတော့မကြုံချင်တော့ပါဘူးဘိက္ခုနီဟန်တွေစီမှာချက်ဘိက္ခုနီဟန်မတွေချက်မှာတရားဓမ္မမှတ်သားနာယူရတာကိုပို့ပြီးတော့တတောင်တတဖြစ်ကြတဲ့သူတွေထဲမှာအမျိုးသမီးတွေတည်းမဟုတ်ပဲအမျိုးသားတွေလည်းပါပါတယ်။ဘုရားရဲ့တရားဓမ္မတွေကိုလမ်းညွန်ပြသပေးတဲ့ဘိက္ခုနီတွေရှိလာတာကဘုရားသာသနာပုံမှုပြန့်ပွားရေးနဲ့လူမှုအတိုင်းဝိုင်းရဲ့ကောင်းကျိုးဖြစ်စေတယ်လို့ယူဆသူတွေရှိတယ်လို့ကြားကိုလက်မခံတဲ့သူတွေလည်းရှိပါတယ်
။ခေါင်းနဲ့တတ်ပိုက်တယ်လေဘုရားကံတိ
ဘိက္ခုနီတွေပုံများလာရင်ဘုရားဘာသာကိုလူတွေပိုသိလာအောင်နေရာအနှံ့ပိုပြီးပြန့်နှံ့လာအောင်လုပ်နိုင်လိမ့်မယ်လို့ကိုတော်ကတော့လုံးဝမထင်ပါဘူး။ဘိက္ခုနီတွေလူတွေကြားပေါက်ရောက်ရင်ထိမ့်ချုပ်ရခတ်သွားပါလိမ့်မယ်အကြီးအကျယ်မှားယွင်းပြီးလူတွေဝေဘန္နာခံရပါလိမ့်မယ
်ထိုင်းသာသနာအုပ်ဆောင်ဖွဲ့ဝင်ဒီဆရာတော်ကတော့ဘိက္ခုနီသာသနာပြန့်ပွားရေးတွန်းအားပေးလှုပ်ဆောင်တာတွေကိုလုံးဝလက်မခံပါဘူးတရားစစ်တရားမှန်ရဖို့ဘိက္ခုနီဝတ်ဆရာမလိုဘူးလို့လည်းသူကမိန့်ပါတယ်ဒါကိုမင်းကိုပြန်ထုတ်တဲ့သူကတော့ဘိက္ခုနီယဟန်ဓမ္မန္တတာပါ
Why is that the monks are telling us that
ဘိက္ခုနီယဟန်ဝင်အခုလိုနေထိုင်တဲ့ပုံစံမျိုးဒီလိုဘဝမျိုးကိုမခံယူဖို့တန်ဃာတွေကဘာကြောင့်ပြောရတာလဲသူတို့ကိုယ်တိုင်တော့ယဟန်ဘဝခံယူသေးတာပဲအခုလိုပြောရင်သူတို့ရောဘာလို့ယဟန်ခံကြသေးလဲပြန်ပြီးမိကုန်းထုတ်เสียဖြစ်လာပါတယ
်ဘယ်လိုပဲဖြစ်ဖြစ်တချင်းကထွန်းကားရတဲ့ဘိက္ခုနီသာသနာကိုအခုအချိန်မှာပြန်လည်ပေါ်ထွန်းလာအောင်ကြိုးစားသူတွေဘိက္ခုနီယဟန်ဝတ္တူတွေကတော့လွန်ခဲ့တဲ့ဆယ်စုနှစ်နှစ်စုလောက်အတွင်းမှာတိတိတတ်တာပုံများလာပါတယ်။ဘိက္ခုနီဘုရားနဲ့သာသနာပြန့်ပွားရေးဆောင်ရွက်လာခဲ့တာအနည်း20ကျော်လာပြီဖြစ်တဲ့အရှင်သတ္တလောကမဟာသီဝီဆိုရင်လေလက်ရှိမှာတခြားဘိက္ခုနီတွေကိုလမ်းညွန်ပြသပေးနိုင်တဲ့ဘိက္ခုနီယဟန်ဝတ်ချင်တဲ့အမျိုးသမီးတွေကိုတိမ်ဝင်ယဟန်ပြုပေးလို့ရတဲ့ဆရာတစ်ပါးဖြစ်နေပါပြီ။သူ့ရဲ့သာသနာတည်တံ့အစမှာတော့ထေရဝါဒဘိက္ခုနီ10ပါးဝန်းကျင်လောက်သာတွေ့ခဲ့ရပြီးအဲဒီနောက်ပိုင်းတနည်းနည်းအတွင်းမှာဘိက္ခုနီအပါ900ကျော်အထိတိုးလာခဲ့တယ်လို့သူကမိန့်ပါတယ်။ အခုနောက်ဆုံး2020ခုနှစ်စင်းအရဆိုရင်တော့ကမ္ဘာမှာထေရဝါဒဘိက္ခုနီ9555ပါးအထိရှိလာပြီလို့အရှင်မဟာသီရိကမိန့်ပါတယ
်။ Here the first woman with Native American heritage.
ဒီမြေဒီနေရာမှာအရှင်ဖျားတို့ရဲ့အရာညာဘောဓိကျောင်းသင်္ကန်းမှာကိုပဲအမေရိကန်ဌာနေတိုင်းသူအမျိုးသမီးတယောက်ကို2010ခုနှစ်တုန်းကပထမဆုံးဌာနေတိုင်းသူဘိက္ခုနီအဖြစ်နဲ့တင်ဝင်ပေးခဲ့ပါတယ်။ဒါကတကယ်ကိုထူးခြားတဲ့သမိုင်းမှတ်တိုင်တစ်ခုလို့ထင်ပါတယ်။
လူငယ်ရဲ့နှစ်ပေါင်း2500တုန်းကဗုဒ္ဓမြတ်စွာဘုရားကအမျိုးသားနဲ့အမျိုးသမီးတန်းတူရဟန်းဝတ်ခွင့်ပြုခဲ့ပေမဲ့လက်ရှိမှာတော့ဓာဝုဆန့်ကျင်သူခွဲခြားဆက်ဆံသူတွေစိတ်မကောင်းပုံရအများပြားရှိနေတယ်လို့ဒိတ်ကနီတွေကမိန့်ပါတယ်။ဒီကတော့ပြောင်းလဲလာနေတဲ့ကမ္ဘာကြီးမှာအမျိုးသမီးတွေစွန့်ဆောင်နေတဲ့အရာတွေများကြီးရှိတယ်လို့သာသနာ့ကြဝင်ကလည်းအမျိုးသားတွေနဲ့တန်းတူထပ်ရနိုင်ပါတယ်လို့သူတို့ကမိန့်ဆိုကြပါတယ်။ဒါကိုအများလက်ခံလာဖို့ဘလောက်ချေယူကြိုးပမ်းစရာအုံမလဲမသိနိုင်ပေမဲ့ဒိက္ခုနီတွေကတော့သူတို့ယုံကြည်ထားတဲ့ဗုဒ္ဓရဲ့နန်းစဉ်အတိုင်းသာသနာပြန့်ပွားရေးအတွက်စိန်ခေါ်မှုတွေချားကပဲဆက်လက်ကြိုးပမ်းအားထုတ်နေကြတယ်ဆိုတာတင်ပြရေးဒီသတင်းပြန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျမခင်ကြီးဖြေပါရှင်
အမျိုးသမီးတွေကိုယဟန်ပြုခွင့်ပေးတဲ့ဘိက္ခုနီသာသနာပြန်ထွန်းကားရေးရုပ်ကံကြိုးပမ်းနေကြတာတွေကိုမက္ခုဖြူထွေးတင်ဆက်တဲ့အမျိုးသမီးကဏ္ဍမှာဖြောပြခဲ့တာပါအခုဆက်ပြီးတော့သုဒ္ဓဆောင်ရဲ့အမေရိကန်တခွင်ပတ်စင်ကဏ္ဍကိုနားဆင်ကြပါမယ်အခုတစ်ပတ်သုဒ္ဓဆောင်ရဲ့အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ပြည်ထောင်စုအစိုးရကလွတ်လပ်စွာမဲပေးပိုင်ခွင့်ကိုကန့်သတ်လို့မရအောင်ဆောင်ရွက်ပေးဖို့လိုလားနေကြတာတွေနောက်ကိုဗစ်ကူးစက်မှုတချို့ဒေသတွေမှာကျဆင်းလာနေတာနောက်ကလေးကြောင့်မပို့နိုင်ခဲ့ကြတဲ့မိဘတွေရဲ့အခက်အခဲစတာတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
မြေပိကွင့်မကန်တရင်နဲ့ပတ်သက်ပြီးတော့ဒီမိုကရက်စီဆိုတဲ့အောက်လွတ်တော်ကပေးပို့လာတဲ့ဥပဒေမူကြမ်းကိုအတိပြုဖို့အတွက်အထက်လွတ်တော်မှာပြီးခဲ့တဲ့သတင်းပတ်အတွင်းမဲခွဲရမှာရှုံးနိမ့်သွားပါတယ်အမေရိကန်ပြည်ထောင်စုအတွင်းရွေးကောက်ပွဲကျင်းပတာမှာပြည်ထောင်စုအစိုးရကနေကြီးကြပ်ဖို့ဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ကအဆိုပြုနေတာဝါအထူးသဖြင့်လူနည်းစုအမေရိကန်တွေရဲ့မဲပေးကွင့်ကိုကန့်သတ်ဖို့ Republican ပြည်နယ်တချို့မှာဥပဒေပြဋ္ဌာန်းသတ်မှတ်လာတာကြောင့်ဒီအခွင့်အရေးကိုကာကွယ်ဖို့အခုလိုကြိုးစားခဲ့တာဝါပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဆိုရင်လူမဲအမျိုးသမီးတော်တော်များများမဲပေးခဲ့ကြပြီးတော့အခုလိုကန့်သတ်မှုတွေကိုဒီမိုကရက်အစိုးရအနေနဲ့ဖိရှားဖို့လိုလားနေတာပါအမျိုးသမီးမဲဆန္ဒရှင်များအဖွဲ့ချုပ်အကြီးအကဲညွှန်ကြားရေးမှူးဆီလီနာစတီဝတ်က
One of the things that we know is that black women particularly showed up
in the election. ဒီရွေးကောက်ပွဲမှာလူမဲအမျိုးသမီးတော်တော်များများမဲပေးခဲ့ကြတာကိုကြည့်ရင်အဲ့ဒီအချိန်ကအခြေအနေတွေကိုပြောင်းလဲအကျဉ်းချတယ်ဆိုတာပေါ်လွင်နေပါလေ။ဒါကြောင့်အခုဆိုရအနေနဲ့သူတို့ကိုမဲပေးရွေးချယ်ခဲ့သူတွေလိုလားတဲ့လူလက်စွာမဲပေးခွင့်ဥပဒေကိုပြင်ဆင်တည်ပြနိုင်ဖို့အရေးကြီးပါလေ။
2020ပြည့်နှစ်သမ္မတရွေးကောက်ပွဲမှာသမ္မတတက်တန်းတကြိမ်သာထမ်းဆောင်သေးတဲ့အရင်သမ္မတဒေါ်နယ်ထရမ့်ကိုလက်ရှိသမ္မတဘိုက်ဒန်ကအနိုင်ရခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ပြီးကာလအတွင်းလူတွေပြည့်နေတဲ့မဲရုံတွေမှာအစဉ်အလာအတိုင်းမဲသွားထည့်စရာမလိုပဲစားရိုက်ကနေမဲပေးနိုင်တာမဲပေးနိုင်တဲ့အချိန်တိုးနှင်းခဲ့တာမဲပေးရတိုးပေးခဲ့တဲ့ပြည်နယ်တချို့မှာဘိုက်ဒန်အနိုင်ရခဲ့တဲ့ဆိုရာကနေပြည်နယ်တချို့မှာအခုလိုမဲပေးခွင့်ကိုကန့်သတ်လာတာဝါဒီမိုကရက်အထက်လွှတ်တော်အမတ်နှစ်ဦးကလည်းကန့်ွက်မဲပေးတာကြောင့်52မဲ48မဲနဲ့မဲပေးခွင့်ဥပဒေကြမ်းအတိမပြုနိုင်ခဲ့ပါဘူးဒါပေမဲ့လည်းအတိပြုနိုင်ဖို့ဆိုရင်မဲ60ရရှိဖို့လိုအပ်ပါတယ်ပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့တင်းဟုတ်ဆရာအယ်ရှပ်တန်က
President needs to meetWith civil rights leaders.
မဲပေးခွင့်နဲ့ပတ်သက်ပြီးပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်အနေနဲ့သမ္မတဘိုင်ဒန်တွေ့ဆုံပြီးသမ္မတရဲ့လုပ်ပိုင်ခွင့်အာဏာနဲ့ဘာတွေရှိဆက်ဆောင်ရွက်မလဲ။ပြည်내ကထုတ်ပြန်တဲ့ဥပဒေတွေနဲ့ပတ်သက်လို့တရားဥပဒေကြောင်းရရောတရားရေးဌာနကဘာတွေဆက်လုပ်နိုင်မလဲဆိုတာတွေကိုဆွေးနွေးဖို့လိုပါတယ်
။အထက်လွှတ်တော် Republican တွေကတော့မဲပေးခွင့်ပြစ်ဖို့တညီတညွတ်ထဲစန့်ကျင်ကန့်ကွက်နေကြပြီးအမေရိကန်ရဲ့ပြည်내50မှာပြည်내တစ်ခုချင်းစီကကိုယ်ပိုင်စီးမင်းတွေချမှတ်တင်တယ်လို့ပြောဆိုနေကြတာဟော Florida Atlantic တက္ကသိုလ်ကနိုင်ငံရေးသုံးသပ်သူ Kevin Wagner က
Whenever you make it harder for people to vote, less people.
အပြန်အလှန်ပြောနေကြတာထက်ဥပဒေချမ်းနဲ့ပဲချက်တွေညှိနှိုင်းလို့မရဖြစ်နေလဲဆိုတာကိုကိုယ့်ဘာသာကိုယ်အဖြေစာတင်ပါတယ်။ဒီမိုကရက်တွေအနေနဲ့တယောက်နဲ့တယောက်အပြန်အလှန်ညှိနှိုင်းနေကြတာကိုနားထောင်နေတာထက်ဥပဒေချမ်းနဲ့ကချက်တွေကိုပဲအာရုံစိုက်တင်ပါတယ်။
မဲပေးခွင့်အပြင်အထက်လွှတ်တော်မှဥပဒေအတည်ပြုနိုင်မှုအတွက်အထက်လွှတ်တော်အမတ်60ရဲ့မဲရမသာအတည်ပြုနိုင်တယ်ဆိုတဲ့ဥပဒေကိုပြင်ဆင်မှုကြိုးစားရမှာလဲဒီမိုကရက်တွေမအောင်မြင်ခဲ့ပါဘူးလက်ရှိအထက်လွှတ်တော်မှာဒီမိုကရက်အမတ်50ရီပဘလီကန်အမတ်50အညီအမျှရှိနေတာပါခင်ဗျာအမေရိကန်တဝမ်းအိုမီခရွန်ကိုဗစ်ပိုးအလင်းအမြန်ကူးစက်ပြီးနောက်ဘုခမာရောတချို့ဒေသတွေမှာဒီလိုကူးစက်မှုနှုန်းရော့ချလာတယ်လို့ရိုက်တာရဲ့စီးရင်ကိန်းမှန်းတွေအရသိရပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကတော့ကိုဗစ်လူနာတွေနဲ့ဆေးရုံတွေမှာပြည့်စုံနေကြတာပါအမေရိကန်တဝမ်းကိုဗစ်ကူးစက်မှုဟာလွန်ခဲ့တဲ့9ရက်အတွင်းဆက်လက်ရာခိုင်နှုန်းကျဆင်းသွားတယ်လို့လေ့လာဆောင်ကြည့်သူတွေကပြောပါတယ်အဲဒီသတင်းပတ်မတိုင်မီ9ရက်ကထက်စာရင်နယူးယောက်နယူးဂျာစီပင်ဆယ်ဗေးနီးယားမေရီလန်းဝါရှင်တန်ဒီစီမှာအခုလောက်ကျဆင်းသွားတာပါကိုဗစ်ကူးစက်မှုနှုန်းကျဆင်းမှုဟာအမေရိကန်ရှေ့ဘက်ချမ်းမှလိုပဲအနောက်ဘက်ချမ်းမှလည်းကျဆင်းလာဖို့ကြွမ်းကျင်သူတွေကခံမှန်းထားပါတယ်ကိုလံဘီယာတက်သူကကူးစက်ရောဂါတားဆီးခြင်းဆိုင်ရာပေါမောက်ကဝါဖာအယ်ဆဒါက
I think we're beginning to see already peaking in the United States.
America မှာရေပြူဟာအဖြစ်ကတော့ကူးစက်မှုအမြင့်ဆုံးထိရောက်ခဲ့တာကိုစတွေ့နေရပါပြီ။ဒါပေမဲ့တနိုင်ငံလုံးလောက်ဆိုတော့မဟုတ်ပါဘူးလို့ပြောရမှာပါ။တချို့နေရာတွေမှာနောက်ကျတချို့နေရာတွေမှာတော့ခက်ဆော့ဆော့အလစ်ကျဖြစ်ပါလိမ့်မယ်
။ Rider ကပြည့်စုံထားတဲ့တနိုင်ငံလုံးကစီးရင်ကိန်းနဲ့အရာဇန်နဝါရီ20ရက်နေ့မှာစေယုံတက်သူ 35,300 နီးပါးရှိခဲ့ရကနေခုအခါမှာ 34,800 လောက်သာရှိပါတော့တယ်။ဒါပေမဲ့လည်းအမေရိကတလောကတချို့ဒေသတွေမှာတော့ကူးစက်မှုတွေများနေသေးပါအခုလိုကူးစက်မှုတွေကြောင့်ကာကွယ်ဆေးထိုးကြဖို့နှာခေါင်းဆီးတက်ဖို့ခက်ခွာခွာနေကြဖို့လည်းပညာရှင်တွေကသတိပေးထားတာပါ။ Connecticut ပြည်နယ် Hartford မြို့ကပြင်းထန်လူနာကုသဆောင်ဆရာဝန် James Samuel Polk က
ကာကွယ်ဆေးထိုးမထားသူတွေအများကြီးရှိသလိုအခုတည်းကလည်းနောက်ထပ်ရောက်လာနေတာကြောင့်အံ့ဩရပါတယ်။အားလုံးတယောက်မကျန်းကာကွယ်ဆေးထိုးမထားပါဘူး
။ Omicron COVID ကြောင့်သေဆုံးသူဦးရေလည်းမြင့်တက်လာနေသေးပါ။ Writer ရဲ့ချက်လက်တွေအရဇန်နဝါရီလ23ရက်နေ့ကဆိုရင်17လအတွင်းအမြင့်ဆုံးအထိရောက်ခဲ့ပြီးအဲ့ဒီမတိုင်ခင်သတင်းပတ်ကတဲ့စာရင်17ရာခိုင်နှုန်းပိုများလာခဲ့တာပါ။ COVID ကူးစက်မှုတွေများလာတာဆေးရုံတက်နှုန်းများလာပြီးသတင်းပတ်အကြမ်းမှာအခုလိုသေဆုံးမှုနှုန်းများလာလေးရှိတာကိုတွေ့ရပါတယ်။Omicron ကြောင့်တရက်ကိုလူပေါင်း 2,200 လောက်သေဆုံးနေတာပါ။အစိုးရဘက်ကလည်းအနာဂတ်မှာဖြစ်လာနိုင်တဲ့အခုလိုအခြေအနေမျိုးအတွက်ကြိုတင်ပြင်ဆင်ဖို့အစိုးရကပြောပါတယ
်။ We need to strengthen our public health.
ဒီကဲကိုအရေးကြီးတာကပြည်သူ့ကျန်းမာရေးဝန်ဆောင်မှုစနစ်ကိုပိုကောင်းအောင်ပြုပြင်ဖို့လိုပါတယ်။အဲ့ဒါမှဘလို့အခြေအနေမျိုးကိုမဆိုချက်ချင်းကြီးရရောက်ကင်တွယ်နိုင်မှာပါ
။သမ္မတဂျိုးဘိုင်ဒန်ဆိုရကတော့ COVID တားဆီးနေနေကာကွယ်ရမှာပိုထိရောက်တဲ့ N95 နှာခေါင်းဆီးနဲ့အိမ်မှာကိုယ်တိုင်ကိုဗစ်ဆစ်လို့ရတဲ့ဘူးလေးတွေဝင်ငှားပေးနေပါတယ်။ဒါအပြင်စစ်ဆေးတက်ကကျန်းမာရေးဝန်ထမ်း1000လောက်ကိုလိုအပ်တဲ့နေရာတွေကိုဆစ်လို့ပေးထားသလိုပီနေရီလိုက်ပြည်ရင်းကာကွယ်ရေးအရင်တပ်ဖွဲ့တွေကလည်းလိုအပ်တဲ့နေရာတွေမှာဝင်ရောက်ကူညီနေကြပါတယ်ခင်ဗျာ။ Omicron COVID တကြောပြန်ကူးစက်တာမှာကလေးများပြားလဲဆေးရုံတက်ကူတာနေရပါတယ်ဒီလိုအချိန်မှာအမေရိကန်တဝန်ကအကြောင်းကိုပြန်ဖွင့်ပြီးကလေးတွေကြောင်းပြန်သွားကြရမယ်အပေါ်မိဘတွေကစိုးရိမ်နေတာပါအမေရိကန်ကူးစက်ရောဂါထိကျွေးဌာန CDC ကအားလုံး COVID ကူးစက်ခံရနိုင်တယ်ဆိုတာပြောထားပေမဲ့ဒီအချိန်မှာတော့ကူးစက်မခံရအောင်အတက်နိုင်ဆုံးနေထိုင်သွားမှာပဲလို့မိဘတို့ကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်ဘာဘန့်နျူကယလနာဖီလာက
We did everything imaginable
ကိုဗစ်ကကာကွယ်မှုအပြည့်အဝပြီးချလုပ်ပေမဲ့လေကျောင်းတော့သူတို့မှရန်ပုံမီမရှိဘူးအများလည်းမဖြစ်မနေစစ်ဆေးမှလည်းမဟုတ်ပေမဲ့ကလေးတွေကိုကျောင်းလွတ်ပါရောဂါမကူးဘူးလို့လည်းအာမခံပါဘူးလို့ပြောပါတယ်အာမခံချင်မသေးတာတော့နားလေပါတယ်ဒါပေမဲ့ကိုဗစ်ဝန်းကျင်ကအဲ့ဒီကျောင်းတွေမှာကိုဗစ်မဖြစ်မနေစစ်တာပြီးဒီဘက်ကကျောင်းမှာမဖြစ်ဘူးဆိုတာကတော့မဖြစ်တတ်ပါဘူး
ဖီလာနဲ့သူ့ရဲ့လက်တွဲပေါ်ဟာကျန်းမာရေးဝန်ထမ်းတွေဖြစ်ပြီး9နှစ်နဲ့10နှစ်အရွယ်သမီးနှစ်ယောက်ရှိပါတယ်။ကလေးနှစ်ယောက်လုံးလွန်ခဲ့တဲ့သတင်းပတ်3ပတ်လုံးကြောင်းမသွားသလိုအွန်လိုင်းကနေတင်ကြားတဲ့အစီအစဉ်လည်းမရှိတာကြောင့်စာမတင်နိုင်ကြပါဘူး။အခုလိုအခြေအနေတွေဟာအလုံးအတွက်မရေမရာဖြစ်နေတာကြောင့်ကျောင်းတွေမှာကိုဗစ်ကာကွယ်ရေးရမုံမွေလိုအပ်နေရင်မိဘတွေအနေနဲ့သက်ဆိုင်ရာမျိုးနဲ့အုပ်ချုပ်ရေးတာဝန်ရှိသူတွေစီပုံဆက်တောင်းဆိုနိုင်တာမျိုးလုပ်ဖို့ကျောင်းဘက်ကပြောဆိုတာမျိုးလည်းမရှိဘူးဖြစ်နေတာပါ။အခုလိုကိုဗစ်ကူးစက်မှုမြန်မာနေချင်းဘာဘန်မျိုးကအကြောင်းကိုစာတင်ဖို့မလွတ်တဲ့မိဘတွေကိုတန်ကြေးပေးဆောင်နိုင်ရတယ်ဆိုတာမျိုးအကြောင်းကစာပေးဖို့အကြောင်းကလေးမိဘဝီလာကပြောပါတယ်ခင်ဗျာ
က ကိုအောင်ပြောပြခဲ့တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်ကဏ္ဍကိုနှာစင်ကြည့်ရှုခဲ့ကြရတာပါအခုတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့နည်းပညာအပတ်စဉ်ကဏ္ဍပါမြန်မာအပါအဝင်ကမ္ဘာတိုက်ကြီး၅တိုက်ကနိုင်ငံ52နိုင်ငံကိုလေရင်သစ်သေးလေးနဲ့၅လအတွင်းပြန်ဆန်းခဲ့တဲ့ဇာရာရူတာဖို့ထာတူတဲ့ကမ္ဘာပတ်ပြန်ဆန်းသူအသက်ငယ်ဆုံးမိန်းကလေးဖြစ်စံချိန်တင်ခဲ့ကြောင်းဒေါက်ခင်မျိုးသက်ကပြောပြပေးပါပါခင်ဗျာ
ဒီကဘတ်တော့လင်းငန်သေးသေးလေးနဲ့ကဘတ်တိုက်ကြီး၅ရိုက်ကို၅လအတွင်းကြော်ဖြတ်ပြန်တန်းခဲ့တဲ့အသက်အငယ်ဆုံးအမျိုးသမီးတူဖြစ်တဲ့ဆန်ဂျင်တင်ခဲ့တဲ့ Britain Belgium နိုင်ငံသူလေး Sarah Rutherford ရဲ့ခေးစဉ်အကြောင်းကိုပြောပြပေးပါစေ။အသက်16နှစ်သာရှိသေးတဲ့ Sarah ဟာ Belgium နိုင်ငံ Kortrijk မြို့မှာရှိတဲ့ Beverham လေဆိပ်ကနေ2021ခုအောက်တိုဘာ18ရက်နေ့မှာတင်းငယ်ပေါ်ပါတဲ့ကမ္ဘာအမြန်ဆုံးရှက်လင်းလေးနဲ့စတင်ထွက်ခွာခဲ့ပြီးမြန်မာအပါအဝင်နိုင်ငံပေါင်း52နိုင်ငံကိုကျော်ဖြတ်ခဲ့တဲ့သူ့ရဲ့မိုင်ပေါင်း 32,000 ခီးကနေ2022 January 20ရက်နေ့မှာတင်ရောက်လာတာဖြစ်ပါတယ်
Sarah ပြောတာပါပဲအမှန်ပြောရင်ခုထီတော်မယုံနိုင်သေးဘူးဒီခီးကတကယ်ခက်ခဲတဲ့ခီးတစ်ခုပါခုလိုပြန်ရောက်လာတာကိုကမယုံနိုင်အောင်ပါပဲ
သူ့ရဲ့ခီးစဉ်တစ်လျှောက်မယုံနိုင်လောက်အောင်ထူးခြားအံ့ဩဖွယ်အချင်းကလေးတွေကြုံခဲ့ရတယ်လို့ဆွေရထိတ်လန့်ခဲ့ရတယ်အချင်းကလေးတွေလည်းရှိခဲ့တယ်လို့ပြောပါတယ်တောင်းနဲ့မြောက်အမေရိကတိုက်ကိုဖြတ်တဲ့အခါတုန်းကအလက်စကာမှာရာသီဥတုဆိုးတာပြန်ဗီဇာရဖို့ပါကြားနေတဲ့အတွက်တစ်လလောက်နေခဲ့ရတာပါဆောင်းမုန်တိုင်းတိုက်နေတဲ့အတွက်တောင်အာရှအရှေ့လေပိုင်းနဲ့ဥရောပဘက်ပြန်မဲ့ခီးမတိုင်ခင်မှာလဲရုရှားအရှေ့ဘက်မှာအကြကြီးရန်နာခဲ့ရတာပါသူ့အတွက်အခက်အခဲဆုံးနဲ့ကြောက်စရာအကောင်းဆုံးအချိန်တွေကတော့စင်ကာပူမှာမိုးတက်မုန်တိုင်းမိတဲ့အချိန်နဲ့ပစိဖိတ်သမုဒ္ဒရာကနေအရှေ့မြောက်ပိုင်းတစ်ခွင်ကိုဖြတ်ပြီးအနောက်ဘက်ကယူရိုတောင်လမ်းတွေအထိပါဝင်တဲ့ကျယ်ပြိုကျန်းတန်းနဲ့ဆိုင်ဘီးရီးယားကိုဖြတ်ရတဲ့အချိန်တွေပါတဲ့
In Siberia it was tough because thankfully nothing happened but if something did happen and the edge was so tenuous
ဆိုင်ဘီးရီးယားရောက်တဲ့အချိန်တုန်းကတော့တကယ်အခက်အခဲနဲ့ကြုံခဲ့ရပါကံကောင်းလို့ဘာမှတော့မဖြစ်သွားပါဘူးဒါပေမဲ့အဲ့ဒီတုန်းကဆက်ကဘာကြောင့်မှမသိပဲရပ်သွားခဲ့တာပါအနှုတ် 35 Celsius ရဲ့ဒီဂရီလောက်အေးတဲ့နေရာမှာလာခဲ့မဲ့သူမရောက်မချင်း3နာရီလောက်ဒီတိုင်းနေရတယ်ဒီလောက်အေးတဲ့နေရာမှာအချိန်အကြာကြီးရှင်တန်နိုင်တဲ့တက်ကယ်ပစ္စည်းကောင်းကောင်းလည်းပါမလာဘူး Now ရုရှားကနေတောင်ကိုရီးယားကိုပြန်တော့လဲအခက်ကြုံရသေးတယ်ဘာကြောင့်လဲဆိုတော့မြောက်ကိုရီးယားကိုရှောင်ခွင်းသွားရမှာမို့အဝေးကြီးကွေ့သွားရမှာလေအဲ့ဒီမှာဖြစ်ချင်တော့ရာသီဥတုကပါဆိုးလာတယ်ဒါကြောင့်မြောက်ကိုရီးယားဝင်ဟင်ကနေထက်ပြောင်းမှုစဉ်းစားသေးတယ်ကံကောင်းလို့ဖြတ်ပြောင်းမှုမလို့တော့ဘူ
းမြောက်ကိုရီးယားလေပိုင်နဲ့ထဲဖြတ်မယ်ဆိုရင်အန်ဒီယာဂျုံရမှာကိုလည်းစိုးရင်ခဲ့ရတာပ
ါ So normally nothing is sure that would happen but they have been testing missiles
ရောက်ကိုရီးယားဝင်ဟင်မှာကပုံမှန်ဆိုရင်ဘာမှတော့မဖြစ်တတ်ပါဘူးဒါပေမဲ့သူတို့ကဘာမှကြိုးမကျင်ညာပဲဒုံးကျည်တွေစမ်းလို့ရှိရယ်တကယ်လို့လေရင်တည်တည်လေးသူတို့နိုင်ငံစီဦးတည်ပြီးခန့်နှိမ့်နှိမ့်လေးပြန်လာတာတွေ့ရင်တော့လာကြည့်ဖို့တယောက်ယောက်ကိုလှုပ်ပြီးကြည့်ခိုင်းတာမျိုးအများကြီးဖြစ်နိုင်တယ်တကယ်ဆိုရင်ကျမလည်းအဲ့ဒီပေါ်ဖြတ်မပြန်ချင်ပါဘူ
းကဘာကိုတပတ်ပတ်ဖို့အတွက်ကဘာအရှိနဲ့အနောက်ချမ်းကတတ်မှတ်နေရနှစ်နေရာစလုံးကိုရောက်ဖို့လိုအပ်တာမို့အရှိမရှိတဲ့အင်ဒိုနီးရှားကဂျန်ဒီနဲ့အနောက်မှာရှိတဲ့ကိုလံဘီယာကတူမာကိုကိုအရောက်သွားဖို့အတွက်သူတတ်မှတ်ခဲ့ပါတယ်။သူ့လေယာဉ်နောက်ကလိုက်ပြီးကုညီမဲ့အဖို့လေယာဉ်မရှိပါဘူး။ဒါပေမဲ့ဗြိတိန်လေတဲ့လေယာဉ်မှူးဟောင်းတစ်ယောက်ဖြစ်တဲ့သူ့ဖခင်ကကမ္ဘာပတ်မဲ့တနည်းအတွက်နိုင်ငံအတော်များများရဲ့လေကြောင်းပိုင်နဲ့တွေ့တဲ့ပြန်တန်းခွင့်ရအောင်ခွင့်ပြုမိန့်တွေကိုကြိုတင်တောင်းခံပေးထားတာပါ။အဖို့မပါတယောက်တည်းပြန်တန်းတဲ့ဇာရာကသူ့ခီးစဉ်မှာပါတဲ့နိုင်ငံတွေရဲ့လေကြောင်းထိန်ချုပ်ရေးတာဝန်ရှိသူတွေနဲ့အဆက်အသွယ်လုပ်ဖို့ဆက်လိုက်တယ်လီဖုန်းနဲ့ရေဒီယိုစကားပြောဆက်ကိုပါယူသွားပါတယ်။ဒီကဘာတစ်ပတ်ခီးတယောက်တည်းလင်းမောင်းတဲ့ကသူဟာတချင်းတွေကိုပဲအဖော်လုပ်သွားခဲ့တာပါ။
I had this huge playlist of about 40 hours worth of songs that I would just
ကျမကနိုင်ပေါင်း40လောက်ကြာဖွင့်လို့ရတဲ့တချင်းကိုရှိရယ်ဒါတွေကိုတစ်ခုပြီးတစ်ခုမထောင်တစ်ချိန်လုံးဖွင့်ရတယ်ဘာလို့လဲဆိုတော့ဒီတချင်းကိုပဲထပ်တလဲလဲနားထောင်နေတကယ်ကြီးဝေလာလို့ပါ
အသက်16နှစ်မှာလေမှုဖခင်နဲ့လင်းမောင်းလေ့ကျင့်ပြီး2020မှာလင်းမောင်းလိုင်စင်ရခဲ့တဲ့ဇာရာကအခုခီးစဉ်ကနေသူ့ကိုအားကျသူတွေပေါ်လာပြီးအမျိုးသမီးတွေသိပ္ပံနဲ့ဉာဏ်ပညာနဲ့လေကြောင်းပညာရပ်တွေမှာစိတ်ဝင်စားလာဖို့အတွက် ညှောင်းနေတူဖြစ်ပါတယ်
Growing up, I didn't see many other girls flying, and I always thought that was quite discouraging.
So in the future, I'd like to see girls and they don't want to fly. But in general, I think it's very important to see girls and they don't want to fly. Lurie and Ines say goodbye to the cuckoo go low to the low, to my dream. The time of the conversation that we have more yalari a queen lango lamelo thing. That now, then I ain't low scenario, I'm yazan loya melo tene.
I got that in who kitchen, Sarah. American ma pipi, England ma pipi, engineer tekado, doa de chanduba, do de goyu nedu, do pagangaro.
She wanted to do something, she's done it. We told her and her brother since they were born they can do anything.
Luba, two loche lari so in Biao, Lotate, Truluba, do your two mongova, wiggling a pure tare. Drua, two jarre, do be pipi, a tiny sum, she or two jarre, look. Dubaro, any a time woo, Loto, however. တကယ်ကိုထူးထူးခြားခြားတိတိခြားခြားလုပ်တယ်နက်နက်နဲနဲနဲလုံနိုင်စွမ်းရှိတယ်တိတ်ခက်ခဲတဲ့အခြေအနေနဲ့ကြုံခဲ့တာပဲရှိတယ်အရှုံးတွေရှိခဲ့ပေမဲ့ light တင်ဖြည့်ရှင်းရမယ်လမ်းကိုရှာပြီးကြုံလွားနိုင်တယ်လို့အပြုံးလဲမပြတ်ဘူးတကယ်ကလေးမလေးပါဗျာ
သူ့ဖခင်လိုပဲလင်းမှုတူးဖြစ်တဲ့သူ့မိခင်ကတော့သူ့ကိုအသေးဖွဲကလေးတွေအထိအလှတရားရှာကြည့်ပြီးစိတ်ချမ်းသာစေချင်သူဖြစ်ပါလေ
For her, I think, to discover more about life and
ကတော့ဖလာတရားနဲ့ပြောပြခဲ့တာပေါ့။သူစားနေတဲ့ဆန်ဝစ်ကတည်းကပေါမုံထဲမှာပဲဖြစ်ဖြစ်၊သူ့ပေါမုံမှာထိုင်နေတဲ့ကြောင်လေးမှာပဲဖြစ်ဖြစ်။တခြားတစ်ခုမှာဖြစ်ဖြစ်ရှာပြီးတော့လူ့အကြောင်းပို့ပြီးသိလာဖို့စူးစမ်းတယ်လို့ကျမယူဆမိပါတယ်။ကျမတို့အားလုံးလည်းငယ်ငယ်တုန်းကဆိုရင်လေဇာရလိုပဲပေါ့။သူတို့ကြားလေးတွေလုတ်ခဲ့တယ်လို့အဲ့လိုလုတ်တဲ့အခါတိုင်းမှာလေဘာမှဟုတ
အာဖဂန်နိုင်ငံပေါ်အမေရိကန်နိုင်ငံသူရှိုင်းစတဲဝစ်စံရင်ကိုချိုးလိုက်တဲ့ဇာရာဟာအသက်အငယ်ဆုံးအမျိုးသမီးဖြစ်ပြီးအမျိုးသားထဲမှာတော့အသက်အငယ်ဆုံးက2018တုန်းကလင်းရင်နဲ့တဦးရဲ့ကဘာပတ်ခဲ့တဲ့အမေရိကန်နိုင်ငံသားအသက်18နှစ်အရွယ်မေဆန်အန်ဒရူးစ်ဖြစ်တယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်သက်သိပ္ပံနဲ့ဉာဏ်ကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တခင်မြတ်တရဲ့သိပ္ပံနဲ့ဤပညာအပတ်စဉ်ကဏ္ဍကိုပြောပြခဲ့တာပါ။အမျိုးသမီးသုဒ္ဓဆောင်လေးအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအပတ်စဉ်ကဏ္ဍတွေပြီးမှတော့ VOA American အသံကနေမြန်မာဘာသာရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့တောက်ကြနေညရဲ့နောက်ဆုံးရသတင်းအခြေချက်ကိုကျွန်တော်ကပဲဆက်ပြောပြပါမယ်ခင်ဗျာ။မြန်မာစစ်ကောင်စီအနေနဲ့အရတားတွေပေါ်တိုက်ခိုက်နေတာကိုရှုံချလိုက်ပြီးအပြစ်ရဖို့ကုလလွန်ကြိုးကောင်စီဥက္ကဋ္ဌကပြင်းပြင်းထန်ထန်တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာကလင်းငယ်တွေပါဝင်အရတားတွေပေါ်တိုက်ခိုက်မှုတွေကိုအပြင်းထန်ပြစ်တင်ရှုံချတယ်လို့ကုလသမဂ္ဂလွန်ကြိုးကောင်စီအလှည့်ကျဥက္ကဋ္ဌနော်ဝေးနိုင်ငံရဲ့သံမတ်ကြီးမိုနာဂျူအက်ကကုနာကပဲနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာပြောသွားပါတယ်။ကုလသမဂ္ဂလွန်ကြိုးကောင်စီမှာမြန်မာရေးတကားပိတ်အစည်းအဝေးတစ်ခုဒီနေ့ကျင်းပဖို့ရှိနေချိန်မှာပဲလူကြိုးရေးကောင်စီဥက္ကဋ္ဌကအဲ့ဒီလိုပြောသွားတာပါအပြစ်ခက်ချက်ချင်းရဖို့နဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးစစ်ကောင်စီကဖန်တားသူအားလုံးကိုချက်ချင်းပြန်လွှတ်ပေးဖို့သံမတ်ကြီးကတောင်းဆိုလိုက်ပါတယ်။စစ်ဘက်မှတာဝန်ရှိဆုံးဖြစ်တဲ့ကာကွယ်ရေးဦးစီးချုပ်အနေနဲ့အခြေအနေတွေကိုတည်ညော်လွှတ်ဖို့တာဝန်ရှိတယ်လို့စစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကိုနိုင်မနေတကွထည့်ပြောတာမဟုတ်ပဲကုလလူကြိုးရေးကောင်စီဥက္ကဋ္ဌကတောင်းဆိုခဲ့တာပါခင်ဗျ။မြန်မာလူထုအနေနဲ့တိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပေါ်အထင်မှန်ပြန်တည်ဆောက်နေတာအတွက်အမေရိကန်ကအခိုင်အမာထောက်ခံတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနအတိုင်းပင်ခံပုဂ္ဂိုလ်ဒါရက်ရှလက်ကမနေ့ကထက်လောင်းအတီးပြုပြောဆိုခဲ့ပါတယ်။ဂျာကာလာမြို့သားညီညီဆိုရ NUG ရဲ့ယာယီသမရဒူဝလရှိလာဝန်ကြီးချုပ်မိုင်ဝင်းခန်တန်းခိုင်တန်းနိုင်ငံကြားရေးဝန်ကြီးချုပ်စင်မာအိုတို့နဲ့ကြက်တာရီနေ့ကအွန်လိုင်းမှာတွေ့ဆုံဆင်းနွှဲခြင်းအတွင်း Mr. Derek Shalek အခုလိုပြောလိုက်တာပါ။မြန်မာနိုင်ငံမှာအာဏာသိမ်းရတဲ့စစ်ကောင်စီကပြည်သူတွေပေါ်အကြမ်းဖက်နေတာတွေရပ်တန့်အောင်ဖိအားပေးပေးဖို့မြန်မာပြည်သူ့ရဲ့အတန်တွေကိုလစ်လျူမရှိဖို့လူခွင့်ရေးဆိုင်ရာမဟာမင်းကြီးမစ္စတာဘက်ရှလက်ကနိုင်ငံတကာဆွေးနွေးအရင်းနဲ့စီးပွားရေးလုပ်ငန်းတွေကိုဒီနေ့တိုက်တွန်းလိုက်ပါတယ်ခင်ဗျာ။အဲ့တော့ကျွန်တော်တို့အခုဒီနေ့သတင်းတွေကိုဟိုစီစဉ်လို့တင်ပြပြီးအပြီးမှာတော့ဒီနေ့စီစဉ်နေပြီးဆုံးပါပြီ။ဒီနေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့မဆုမမစပိုင်းဆိုင်ရာတန်ဖိုင်းအင်ဂျင်နီယာကတော့ Nick Evanon နဲ့ Bill Andrea Tito ပါ။ဒီညအစီအစဉ်မူကကျွန်တော်ဝင်းမင်းပါ VO ကိုနားဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံး Beijing Longjiang Lu Loya Sana Piwa Shuilan Chani Jaba Zikna.
This program has come to you from the Voice of America, Washington.